Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2016ဩဂတ်စ်လ28ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ဆီးရီးယားကတဘုံတွင်ဝိုင်းထားတဲ့အလက်ပိုမျိုးကိုအရေးပေါ်အကူအညီတွေပေးဖို့အတွက်အစီအစဉ်တွေဆွဲထားပြီးပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ Democratic Party ရဲ့သမ္မတလောင်း Hillary Clinton ဟာအမျိုးသားလုံခြုံရေးဆိုင်ရာအချက်လက်တွေကိုစနေနေ့မှာကြားနာခဲ့ရပါတယ်။အိန္ဒိယနိုင်ငံကိုလေးရတခီးတွားရောက်နေတဲ့သမ္မတဦးထင်ကျော်ဟာစနေနေ့မှာဗုဒ္ဓဂါယာမှာမဟာဘောဓိပင်မြာကိုတွားရောက်ချီးမြှောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားမှာပါမှန်တယ်တိုင်
းဟုတ်ကဲ့ပါရှင်သတင်းတွေပြီးသောရရှင်တွေနားဆင်ကြမှာကတဖြည်းဖြည်းနီးကပ်လာနေပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုကရွေးကောက်ပွဲတွေအတွက်သမ္မတလောင်းတွေကြားအကြိတ်နဲ့မဲဆွယ်နေတဲ့နောက်ဆုံးအခြေအနေတွေကိုပြပြဖို့ရှိပါတယ်ဒီနောက်မှာတော့မြန်မာနိုင်ငံကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်စင်ကာပူနိုင်ငံကဘယ်လိုအကူအညီပံ့ပိုးပေးနေပါသလဲ
ဒီအများသုံးနိုင်တဲ့နေရာမှာကျွန်တော်ရေဝင်းတစ်ပင်ကြည့်နေတယ်အဲ့ဒီရင်းရနေပြီးတော့ထွက်လာတဲ့ဂျီကိုကျွန်တော်ကကြာလန်1600ဆန်းတယ်
။မကြာခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်။ဒီအကြောင်းတွေအပြင်တစ်အလွန်ကျွန်ထုတ်ယူတဲ့အတိုင်းပြည်တွေရဲ့ထိတ်ဆုံးကပါဝင်နေတဲ့မြန်မာနိုင်ငံမှာတစ်တော့မပြုံးတိအောင်လှုပ်ဆောင်လာပုံအကြောင်းတင်ဆက်ထားတဲ့မြန်မာရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာစီစဉ်တွေကိုလေ့လာရဖို့ရှိပါတယ်။ဒုတိယပိုင်းစီစဉ်ကြရင်လည်းမကြာသေးခင်ကဖွဲ့စည်းလိုက်တဲ့ရခိုင်အရေးအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးရှိနေတဲ့ပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါဒီအစီအစဉ်တွေကိုလှည့်မပေးခင်အရင်ဆုံးတော့ဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်ကသတင်းတွေကိုကြီးညာပေးပါမယ်ရှင
်ဆီးရီးယားကတဘုံတွင်ဝိုင်းထားတဲ့အလက်ပိုမျိုးကိုကုလသမဂ္ဂကအကူအညီတွေပေးဖို့အတွက်အနည်းဆုံး48နာရီကြာလူသားချင်းစာနာမှုဆိုင်အဖြစ်ရက်ဆဲမှုတွေလုပ်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တဲ့ပန်ကြားခဲ့ပြီးတဲ့နောက်မှာတော့အခုကုလသမဂ္ဂကအလက်ပိုအတွက်အရေးပေါ်တုံ့ပြန်မှုအစီအစဉ်တစ်ခုကိုရေးဆွဲပြီးပြီလို့ဆီးရီးယားရေးကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမက်ဆူရာကပြောကြားလိုက်ပါတယ်ဒီကနေ့အစီအစဉ်ဟာအပြည့်ရနာထားတဲ့သတင်းပတ်အလိုက်လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ပြင်ဆင်ထားတာဖြစ်ပြီးအခုလိုရနာထားခြင်းတွင်အဲ့ဒီနေရာတွေရဲ့နဘေးမှာဖြစ်စေဝန်းကျင်မှာဖြစ်စေပြစ်ခတ်မှုတွေမရှိသင့်ဘူးလို့ဒီမက်ဆူရာကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ရုရှားဘက်ကလည်းသူတို့အနေနဲ့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအစီအစဉ်ကိုတည်တည်ချာချာလိုက်နာဖို့အတွက်အသင့်ဖြစ်ကြောင်းနဲ့ဒီကိစ္စကိုဆီးရီးယားအစိုးရဘက်ကပါလိုက်နာမှာဖြစ်ကြောင်းအတိအပြုပြောကြားခဲ့တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒီလူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်အစီအစဉ်ကိုကုလသမဂ္ဂကအကောင့်ထဲဖော်နိုင်အောင်ပါဝင်ပတ်သက်နေသူအလုံးအထူးသဖြင့် American ပြည်ထောင်စုနဲ့လူသားချင်းစာနာမှုဆိုင်ရာအလုပ်အဖွဲ့ Humanitarian Task Force ကတခြားအဖွဲ့သားတွေပါလိုက်နာရေးကိုဆက်လက်ဆောင်ရွက်နေကြပါတယ်။လူသားချင်းစာနာမှုအတွက်အပြည့်ရနာထားစဉ်ကာလအတွင်းအလက်ဘူအရှိပိုင်းကနေဒေသခံ 8,000 နဲ့အတူအလက်ဘူအနောက်ပိုင်းကလူတွေစီကိုပါရောက်ရှိဖို့အတွက်ရည်ရွယ်ပြီးပေးပို့မယ်အကူအညီတွေဟာအသင့်ဖြစ်နေပါပြီလို့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂကလူပေါင်း 1,800,000 အတွက်လျှက်စစ်မီးရဖို့ညစ်မီးပေးစနစ်ကိုပြင်ဆင်ဖို့ပါကြိုးစားနေတာပါ
။တူရကီထောက်ခံတဲ့တပ်တွေနဲ့ကတ်တပ်ဖွဲ့တွေဟာစနေနေ့ကဆီးရီးယားမြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးIS အစွန်းရောက်တွေကိုတိုက်ခတ်ရမှာအမေရိကန်ရဲ့မဟာမိတ်ဖြစ်ကြတဲ့ဒီတပ်ဖွဲ့နှစ်ဖွဲ့ကြားထိတ်တက်ရင်ဆိုင်မဲ့အခြေအနေကိုရောက်သွားပါတယ်။တူရကီအစိုးရကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့ကတ်တပ်ဖွဲ့တွေရဲ့ဒုံးလက်နဲ့ပစ်ခတ်မှုကြောင့်တူရကီစစ်သား2ဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့တူရကီအနာဒိုလူသတင်းဌာနကပြောပါတယ်။ကတ်တပ်ဖွဲ့တွေနဲ့ကတ်တီနဲ့ဖွဲ့ထားပြီးအမေရိကန်ကကြိုးတောက်နှောက်ခံပေးထားတဲ့ Syria Democratic SDF တပ်ဖွဲ့ကသူတို့တပ်တွေကိုတောင်ဘက်နေဆက်ဂျာလာဘူလူမှာတူရကီတိုက်ဂျက်တိုက်လေယာဉ်တွေကပစ်ခတ်ခဲ့တာတဲလို့ပြောဆိုပါတယ်ဒီဒေသကိုတူရကီတပ်တွေဗုဒ္ဓနေကသိမ်းပိုက်ခဲ့ပေမဲ့အခုတော့ SDF တပ်တွေကပြန်လည်သိမ်းပိုက်ထားပါတယ်တူရကီတပ်တွေက IS တပ်တွေကိုရော YPG လို့လူသိများတဲ့ကတ်တပ်ဖွဲ့တွေကိုပါချိန်မုံဖို့ဆီးရီးယားနိုင်ငံထဲကျူးကျော်နေတာကြောင့်အနောက်နိုင်ငံတွေရဲ့စိုးရိမ်မှုပိုပြီးကြီးထွားလာပါတယ် IS တွေကိုချိန်မုံရင်းမှာကတ်တို့ရဲ့YPG တပ်တွေကအကျိုးပြုဆုံးမဟာမိတ်တွေအဖြစ်အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်
ဒီမိုကရက်တစ်ပါတီရဲ့သမရလောင်းဖြစ်တဲ့အမည်စင်အတင်းသွင်းခံခဲ့ရတဲ့ဟီလရီကလင်တန်ဟာစနေနေ့မှာအမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုပထမဆုံးဖြစ်နေကြားနာခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့ပြည်တွင်းနဲ့ပြည်ပဆိုင်ရာကမ္ဘာတဝန်းကချိမ့်ချောက်မှုတွေနဲ့ပတ်သက်တဲ့အဓိကအကြောင်းအရာတွေကိုခြုံငုံပြောကြားခဲ့တဲ့နေရာဟာသူမနေထိုင်ရာနယူးယောက်မြို့ရဲ့မြို့ပြင်မှာရှိတဲ့ FBI ရုံးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဥပဒေအရသမရလောင်းဖြစ်တဲ့အမည်စင်တင်သွင်းခံရသူတွေနဲ့သူတို့ရဲ့အနီးကပ်အကြံပေးတွေကိုအမျိုးသားထောက်လှမ်းရေးအကြီးအကဲရုံးကနေလုံခြုံရေးဆိုင်ရာအကန့်သတ်အချက်လက်တွေအတိအပြည့်ပြောကြားရတာဖြစ်ပါတယ်။ဒါမှသာသမရတာဝန်ယူတဲ့အချိန်မှာဒီကိစ္စတွေနဲ့ပတ်သက်ပြီးအသင့်ဖြစ်နေမှာဖြစ်ပါတယ်။ Clinton ရဲ့ပြိုင်ဘက် Republican Party ကသမရလောင်း Donald Trump ဟာလည်းအလားတူလုံခြုံရေးအတိအပြည့်မျိုးကိုဒီလအစောပိုင်းမှာခံယူခဲ့ရပြီးဒါဟာ2နာရီကျော်ကြာမြင့်ခဲ့တာပါ။ FBI ရုံးမှာအခု Mrs. Clinton နာယူခဲ့ရမှာလည်း2နာရီကျော်ကြာမြင့်ခဲ့တယ်လို့ AP သတင်းမှာဖော်ပြပါတယ်။သမရလောင်းတွေကအခုလိုအမျိုးသားထောက်လှမ်းရုံးတာဝန်ရှိသူတွေကလုံခြုံရေးဆိုင်ရာတင်ပြမှုတွေပုံမှန်လှုပ်လာတာဟာအခုဆိုနှစ်ပေါင်း60လောက်ရှိနေပြီဖြစ်ပါတယ
်။ဩရုနေကမြို့လေးမြို့မှာလှုပ်ခဲ့တဲ့အားပြင်းငလင်ကြောင့်လူ290သေဆုံးခဲ့တဲ့အတွက်အီတလီနိုင်ငံမှာစနေနေ့ကဝန်ထမ်းချင်းအထိမ်းအမှတ်ပွဲကိုကျင်းပခဲ့ပါတယ်။သေဆုံးသူ35ဦးအတွက်အက်စကိုလီပီနိုရှေမြို့မှာနိုင်ငံရေးခေါင်းဆောင်တွေစုဝေးပြီးနိုင်ငံတော်ဇာပနကျင်းပခဲ့တာပါ။ဒီမျိုးမှာငလင်လှုပ်ခတ်ခဲ့ပေမဲ့ကြီးမားတဲ့ပျက်စီးဆုံးရှုံးမှုမရှိခဲ့ပါဘူး။ခုနှစ်နှစ်အတွင်းအကြီးမားဆုံးလှုပ်ခဲ့တဲ့ငလင်ကြောင့်ကြီးမားတဲ့ပျက်စီးမှုတွေအတွက်ပြစ်တင်ဆွဆွဲမှုတွေပေါ်ထွက်လာနေပါတယ်။2012ခုနှစ်မှာပြန်ပြီးပြုပြင်လာတဲ့အစာတင်ကြောင်းတစ်ကြောင်းအပါအဝင်မကြသေးမီကစောက်ထားတဲ့အများပြည်သူဆိုင်ရာအဆောက်အုံတွေဘာကြောင့်ငလင်တန်မခံနိုင်ရတယ်လဲဆိုတာစစ်ဆေးသွားမှာဖြစ်တယ်လို့ရှီဟောင်းအိမ်တွေကိုတိုးချဲ့ပြင်ဆင်ခြင်းမှာငလင်တန်ခန်းနိုင်အောင်ညွှန်ကြားရတဲ့ဆောက်လုပ်ရေးဆိုင်ရာစီးမင်းတွေကိုချိုးဖောက်ခဲ့ကြတဲ့အင်ရှင်တွေကိုလည်းအေးအေးယူသွားမယ်လို့ဒေတာဆိုင်ရာဥပဒေအရရှိတွေကပြောကြပါတယ
် UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကို၄ရက်ကြာခီတွားရောက်နေတဲ့သမ္မတဦးထင်ကျော်ဟာမနေ့ကစနေနေ့မှာဘီဟာပြည်နယ်ထဲကဗုဒ္ဓဂါယာကိုတွားရောက်ပြီးဗုဒ္ဓမြတ်ဖျားပွင့်တော်မူရာနေရာဖြစ်ထွတ်မြတ်ထားတဲ့မဟာဘောဓိပင်ကိုတွားရောက်ဖူးမြော်ခဲ့ပါတယ်။သမရဦးထင်ကျော်နဲ့သမရကရောဒေါ်စုစုလွန်းတို့ဟာအဖွဲ့ဝင်32ဦးပါတဲ့ကိုယ်စားလှယ်အဖွဲ့နဲ့အတူဗုဒ္ဓဂါယာကနေတမိုင်ကျော်ဝေးတဲ့ဂါယာနိုင်ငံတကာလေးစိတ်ကိုအထူးလေရင်နဲ့လာရောက်ခဲ့တယ်လို့ဂါယာဒေတာအကြီးကဲကုမာရာဗီကပြောပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်စင်မောင်အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားတာပါ။တင်းင်းနေနေမှာသမရဦးတင်ကျော်ဟာတတ်မဟာရှိယာအဂရာကိုတွားရောက်မှာဖြစ်တယ်လို့အိန္ဒိယသမ္မတပရဏပ်မူခာဂျီနဲ့တနင်္လာနေ့မှာတွေ့ဆုံမှာပါသမ္မတဦးထင်ကျော်ကတနင်္လာနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံနားလည်မှုစာချုပ်လွှတ်အများအပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစင်တွင်အိန္ဒိယမြန်မာနှစ်နိုင်ငံကြားစီးပွားရေးကုန်သွယ်ရေးနယ်စပ်လုံခြုံရေးတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်
ပုဂံမျိုးအပအဝင်မြန်မာနိုင်ငံအလဲပိုင်းဒေသမှာပြင်းအား6.8ရှိတဲ့ငလျင်လှုပ်ခတ်သွားတဲ့အတွက်မြန်မာအစိုးရနဲ့နိုင်ငံသားတွေအပေါ်အထူးဂရုဏာသင့်မိကြောင်း UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ညွှန်ကြားရေးမှူးချုပ် Irina Vokova ကပြောကြားလိုက်ပါတယ်။ဩဂုတ24ရက်နေ့ညနေကလှုပ်သွားတဲ့ငလျင်ကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးပုဂံမျိုးကတမိုင်းဝင်ရှေးဟောင်းစီတီပထိုးတွေအပအဝင်အနီးနားဝန်းကျင်မြို့တွေကဖျားပထိုးတွေနဲ့အဆောက်အုံအများအပြားပြိုကျပျက်စီးခဲ့တာပါငလင်ကြောက်ပျက်စီးသွားခဲ့ရတဲ့ထင်ရှားတဲ့ယဉ်ကျေးမှုအမွေအနှစ်တွေဟာမြန်မာနိုင်ငံနဲ့မြန်မာလူမျိုးတွေရဲ့တင်ကိတာအမှတ်သားဖြစ်ကြောင်းယဉ်ကျေးမှုအမွေအနှစ်တွေဟာလူတို့ရဲ့ဝိညာဉ်ဖြစ်ပြီးအဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ်းတာချင်းလူတို့အင်အားရှိအောင်အခက်အခဲနဲ့ရင်ဆိုင်ရတဲ့အချိန်ကြံ့ခိုင်တန်ဆွမ်းအောင်ဆွမ်းဆောင်ပေးခြင်းရဲ့အရေးပါတဲ့အစိတ်အပိုင်းဖြစ်ကြောင်း UNESCO ညွှန်ကြားရေးမှူးချုပ်ကဩဂုတ်25ရက်ထုတ်ပြန်တဲ့ကြေညာချက်မှာရေးသားထားပါတယ်ရှီဟောင်းပြူမြို့ကို World Heritage Site ကမ္ဘာအမွေနှစ်စည်ရင်းဝင်နေရာအဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်ပိုင်းပုဂံမြို့နဲ့အခြားမြို့အတော်များများအတွက်အကူအညီတွေတိုးမြှင့်ပေးလာနေတယ်လို့ UNESCO အနေနဲ့တွေ့မြင်ကြောင်းဆိုပါတယ်။ပုဂံမြို့ကပျက်စီးမှုတွေကိုအကဲဖြတ်နိုင်ရည်နဲ့လိုအပ်တဲ့အကူအညီတွေကိုပေးနိုင်ရည်အတွက် UNESCO အနေနဲ့ ရင်ကျေးမှုဆိုင်ရာကြွမ်းကျင်သူတွေကိုဆေလွှတ်မှာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံရဲ့အနောက်ပိုင်းဂျန်နီကယ်ဒေသမှာအာဖဂန်လုံခြုံရေးတပ်တွေနဲ့တာလီဘန်သဘုံတွေအပြင်းထန်တိုက်ခိုက်ခဲ့တဲ့အတွက်သဘုံတွေနဲ့ရဲအများပြားတေဆုံးခဲ့တဲ့နောက်မှာအဲ့ဒီဒေသဟာသဘုံတွေလက်ထက်ကိုကျသွားခဲ့တယ်လို့အာဖဂန်ရာရှိတွေကပြောပါတယ်။သဘုံတွေဟာပေါက်တိုက်ခရိုင်အရှေ့ပိုင်းမှာရှိတဲ့ဂျန်နီကယ်ဒေသကိုသိမ်းပိုက်ခဲ့ကြောင်းတာဝန်ခံရာရှိတွေကစနေနေ့မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အဲ့ဒီဒေသဟာပေါက်တိုက်ခရိုင်ဘေးကခို့စ်ခရိုင်နဲ့ပါကစ္စတန်နိုင်ငံကိုပေါက်တဲ့လမ်းမကြီးနဲ့ဆက်နေတဲ့အရေးပါတဲ့လမ်းကြောင်းပေါ်မှာကျနေပြီးအာဖဂန်တပ်တွေကအဲ့ဒီဒေသကနေဆုတ်ခွာနေရတယ်လို့ပြောပါတယ်။တာလီဘန်တွေဟာဂျန်နီကယ်ဒေသကိုဝိုင်းထားတာ9ရက်လောက်ရှိပြီဖြစ်ပြီးသူတို့ရဲ့စစ်ဆေးရေးခိတ်ကိုတာလီဘန်ရာနဲ့ချီပြီးလာရောက်တိုက်ခိုက်ခဲ့တယ်လို့ဂျန်နီကယ်ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်အာဖဂန်စတန်နိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေဖြစ်တဲ့ဘတ်လန်တက်ခါနဲ့ခွန်တုစ်ခန်တွေမှာလည်းအပြင်းထန်တိုက်ခိုက်နေတာမျိုးဒေတာကန်တွေအတွက်တောက်သုံးရင်လျှက်စင်ပြီးနဲ့လိုအပ်တဲ့အသုံးဆောင်တွေပြတ်လက်မဲ့အခြေအနေနဲ့နောက်ပိုင်းမှာရင်ဆိုင်လာဖို့ရှိပါတယ်အာဖဂန်စတန်စစ်ပွဲကြောင့်ဒီနှစ်ပထမ6လပတ်အတွင်းအရသာတည်ဆုံးမှုကမှတ်တမ်းတင်လာအောင်တည်ဆုံးခဲ့ရတဲ့2015ခုနှစ်ကတည်းပိုးပြီးများနေပြီလို့ကုလသမဂ္ဂကပြောပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းကဟိန္ဒူဘာသာရေးဆိုင်ရာဘယနတိမြို့မှာမုတ်တုံမိုးအားကောင်းပြီးအင်အားကြီးတဲ့ဂင်္ဂါမြေရေရှမ်းခဲ့တာကြောင့်မြို့နေရအတော်များများရေမြုပ်နေပြီးထောင်ပေါင်းများစွာသောပြည်သူတွေအိုးအိမ်ဆွတ်ပြီးတိမ်းရှောင်နေကြရပါတယ်။ဟိန္ဒူဘုရားဗုဒ္ဓလာရောက်လေးရှိတဲ့ဘယနတိမြို့မှာဘုရားဗုဒ္ဓတွေကမြစ်ထဲရေဆင်းပြီးတော့ဆိုင်လေးရှိကြတာပါ။ဟိန္ဒူအယူဝါဒကိုယုံကြည်သူတွေကတော့ဂင်္ဂါမြစ်ကမ်းမှာတည်ဆုံသူတွေကိုတမလွန်ဘဝကောင်းစေဖို့အတွက်မီးတကြိုကြပါတယ်။ဝုပြုစုတောင်းစာတွေရေးသားထားတဲ့မိသူကျိုစင်တွေရဲ့ခေါင်မိုးတချို့ဟာလည်းအခုအခါမှာရေနှင်းမြုပ်နေပါတယ
်ဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုကြေညာပေးခဲ့တာပါရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့နိုဝင်ဘာလ10ရက်နေ့ကျရင်အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲတွေကျင်းပတော့မှာပါအခုလိုတဖြည်းဖြည်းနီးကပ်လာတဲ့အချိန်မှာသမ္မတလောင်းတွေကလည်းပြည်သူတွေရဲ့ထောက်ခံမှုကိုရဖို့နှီးမျိုးစုံတဲ့အကြိမ်နဲ့မဲဆွယ်နေပါတယ်။ဒီမဲဆွယ်စည်းရုံးမှုတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲကြည့်အောင်ပါ။ကိုဇော်ဝင်းလိုင်ကြီးအမေရိကန်သမ္မတရွေးကောက်ပွဲကလည်းနီးလာနေပြီနော်။ဆိုတော့ဒီမဲဆွယ်စည်းရုံးမှုတွေကိုသမ္မတလောင်းတွေဘက်ကလည်းအရှိန်မြင့်လာနေကြပြီဆိုတော့ဒီသမ္မတလောင်းနှစ်ဦးကြားမှာပေါ့လေမဲဆွယ်မှုအခြေအနေအခုဘယ်ဆင့်ကိုရောက်နေပြီလဲပြောပါအောင်
။အမေရိကန်သမ္မတလောင်းနှစ်ယောက်ဖြစ်ကြတဲ့ဒီမိုကရက်ပါတီက Hillary Clinton နဲ့ Republican Party က Donald Trump တို့နှစ်ယောက်ကြားကမဲဆွယ်စည်းရုံးမှုအခြေအနေကတော့ဒီသတင်းပတ်ထဲမှာအတော်လေးကိုစိုးရွားလာတဲ့အခြေအနေကိုရောက်သွားတယ်လို့ပြောရမှာပဲဗျ။အခုဆိုရင်တယောက်နဲ့တယောက်ပုတ်ကိုရေးတိုက်ခိုက်မှုတွေလှုပ်လာနေကြပြီလေ။ဒီပြိုင်ဘက်ဟာသမရမဖြစ်သင့်ဘူးဆိုတာမျိုးမဲဆန္ဒရှင်တွေအကြောက်တရားတွေဝင်လာအောင်သူတို့အပြိုင်အဆိုင်မဲဆွယ်စည်းရုံးနေကြတယ်လေ။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာထူးခြားတဲ့ပြောင်းလဲမှုကတော့ Trump က African American လို့ခေါ်တဲ့ဒီအမေရိကန်နိုင်ငံမှာရှိနေကြတဲ့လူမဲတွေကိုသူ့ကိုမဲပေးဖို့အတွက်စီယုံမှုတွေအရှင်မြင့်လှုပ်လာတာကိုတွေ့ရတယ်ဗျ
။ဒါပေမဲ့ထရန့်ကိုလူမဲတွေရောလက်တီနိုတွေရောတခြားလူပြူမဟုတ်တဲ့လူနည်းစုတွေကမကြိုက်ကြဘူးမဟုတ်လား။ဒီလူတွေရဲ့မဲတွေကသမရရွေးကောက်ပွဲမှာဘလောက်အရေးပါလဲ
။ရွေးကောက်ပွဲတွေမှာမဲတပြားတိုင်းကအရေးပါတာတော့အမှန်ပဲမှန်တယ်ရဲ့။ထရန့်ပေါ်လူပြူမဟုတ်တဲ့သူတွေမထောက်ခံကြတာထောက်ခံမှုနည်းတာကတော့သူ့ရဲ့ယက်တီချက်သူ့ရဲ့အပြောအဆိုတွေနဲ့လဲပိုဆိုင်တာပေါ့။ထရမ့်ဟာလူပြည်မဟုတ်တဲ့သူတွေကိုမုန်းဒီရေလှရှားရတည်နေတဲ့အစွန်းရောက်တင်တဲ့နှိစက်တဲ့ဆိုပြီးအစောပိုင်းကဆွတ်ဆွဲပြောဆိုခံရတဲ့ကြားကပဲအခုနောက်ပိုင်းမှာဒီ all right လို့ခေါ်တဲ့ယဉ်ကျေးမှုပေါင်းစုံပါဝင်တဲ့သူတွေနောက်လူမျိုးကြားတွေအမေရိကန်နိုင်ငံထဲကိုလာရောက်ရွှေ့ပြောင်းနေထိုင်ရေးကိုစန့်ကျင်တဲ့အုပ်စုကိုဥဆောင်နေတဲ့သူကိုသူ့ရဲ့မက်ဆွေစီယုံရဲ့မန်နေဂျာအဖြစ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲခန့်လိုက်တယ်လေဆိုတော့အရင်ကတည်းကလူမျိုးကြားတွေကိုမုန်းပါတယ်လို့အမြင်ခံနေရတဲ့ထရန့်အပေါ်ကျန်တဲ့သူတွေကပိုပြီးတော့တောင်ထောက်ခံမှုဝေးသွားတယ်လို့ဖြစ်နေတာပေါ့ဗျာ
ဆိုတော့သူ့ရဲ့လူဝင်မှုကြီးကြပ်ရေး policy ကြတော့ရောအစောပိုင်းတုန်းကကြတော့ဒီတရားမဝင်နေထိုင်တဲ့သူတွေအားလုံးကိုမောင်းထုတ်မယ်ပြီးတော့မက္ကဆီကိုနဲ့အမေရိကန်နယ်စပ်မှာတိုင်းနေစောင့်မယ်ဆိုပြီးတော့ပြောဆိုခဲ့တာတွေအခုဒီရက်ပိုင်းမှာလေတံနည်းနည်းပြောင်းသွားတယ်လို့ပဲ
ဟုတ်တယ်ဗျလေတံပြောင်းတယ်ယက်တီကျဲပြောင်းလာတယ်ဆိုပါတော့လေအမေရိကန်နိုင်ငံထဲမှာတရားမဝင်ရောက်လာနေကြတဲ့လက်တီနို71တန်းလောက်ကိုအစောပိုင်းတုန်းကတော့သူကလုံးဝမောင်းထုတ်မယ်ဆိုပြီးတော့ပြောဆိုခဲ့တာလေတကယ်တော့အဲ့ဒီလိုတရားမဝင်နေထိုင်သူတွေကိုမောင်းထုတ်မယ်ဆိုတဲ့ကြွေးကြော်သံတွေပြောဆိုမှုတွေကြောင့်ဒီအဆင့်ကိုရောက်လာတာဆိုပြီးတော့နိုင်ငံရေးသုံးသပ်သူတွေကယူဆကြတယ်လေအခုတော့သူကအဲ့ဒီလူတွေကိစ္စကိုပြန်စဉ်းစားမယ်ပြန်စီစစ်မယ်ပေါ့ဗျာတချို့နေခွင့်ရှိသူတွေကိုနေထိုင်ခွင့်ပြုမယ်ဆိုတဲ့ပုံစံမျိုးပြောလာတယ်လေဒီနေရာမှာထူးခြားတာကသူကအရင်ပြောခဲ့တဲ့မောင်းထုတ်မယ်ဆိုတဲ့မူကိုလည်းလုံးလုံးကြီးပြစ်ပယ်မယ်လို့ပြောတာမဟုတ်ပြန်ဘူး နှစ်ဖက်ခွသဘောမျိုးယက်တည်နေတာပေါ့ဗျာထရမ့်ကသူသမ္မတဖြစ်ခဲ့ရင်လူမဲတွေအတွက်အတန်းနိုင်ဆုံးအလုပ်ကိုင်းနေရနိုင်အောင်စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမယ်ဒါကြောင့်သူ့ကိုမဲပေးကြပါဆိုပြီးဒီအပိုင်းတွင်းမဲဆွဲစည်းရုံးနေတာဟာလူမဲတွေရဲ့မဲတွေကိုရနိုင်ဖို့ဆိုတာနဲ့အခုချိန်ထိဘသူ့ကိုမဲပေးရမလဲလို့မဆုံးဖြတ်သေးတဲ့လူပြူတွေကိုစည်းရုံးဖို့လို့တချို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ကြတယ်ဗျဘာလို့လဲဆိုတော့အစောပိုင်းမှာသူပြောကြတာတွေကအစွန်းရောက်လွန်းတဲ့အတွက်ဟယ်လာရီကလင်တန်ကိုမကြိုက်ပေမဲ့လည်းထရမ့်ကိုတော့အဲ့ဒီလိုပြောဆိုမှုတွေကြောင့်မဲမပေးကျင်ကြဘူးလို့ဖြစ်နေကြတဲ့သူတွေအများကြီးရှိတာကိုအဲ့ဒီလူတွေကိုထရမ့်ကစည်းရုံးနေတာတဲ့အခုချိန်ထိလည်းလူမှုစစ်တမ်းတွေမှာသူ့ကိုထောက်ခံတဲ့လူမဲအရေးအတွက်က200ခန့်နှုန်းလောက်ပဲရှိတယ်တဲ့အဲ့ဒီတည်းလည်းပိုလာမှာမဟုတ်ဘူးလို့ပြောနေကြပြန်တယ
်ဟုတ်ပါပြီထရမ့်ကိစ္စတော့ဟုတ်ပါပြီဆိုတော့ဒီဟယ်လာရီကလင်တန်ကြတော့အခုချိန်ထိသူကလူမှုစစ်တမ်းတွေမှာထရမ့်ထက်တော့ပါတယ်ဆိုပေမဲ့သူ့ကိုမကြိုက်တဲ့သူတွေကလည်းအများကြီးရှိနေတာမဟုတ်လား
ဟုတ်တယ်ဗျအခုရွက်ောက်ပွဲဝင်ကြမဲ့တမရလောင်းနှစ်ယောက်စလုံးဟာအမေရိကန်နိုင်ငံရဲ့တမိုင်းတစ်ချောင်းမှာလူကြိုက်အ ਨੇ ဆုံးနေဆိုပြီးတော့ဒီမှာရှိတဲ့သတင်းဌာနတွေကတုံ့တက်ကြတယ်လေဒါဆိုသူတို့ရဲ့အဆင့်ဘယ်မှာရှိနေတယ်ဆိုတာကိုတော့ခံမှန်းလို့ရတာပေါ့ဗျာဟယ်လာရီကလင်တန်ဟာအုပ်ချုပ်ရေးဘိုင်းမှာထရမ့်နဲ့အတွေ့အကြုံပိုရှိတယ်ဆိုပေမဲ့လည်းသူရဲ့အီးမေးလ်အလျှောက်တော်ပုံကိစ္စတို့နောက်ဒီကလင်တန်ဖောင်ဒေးရှင်းကိုငွေလူတဲ့ကိစ္စတွေမှာမယိုးသားမှုတွေအများကြီးရှိတယ်ဆိုပြီးလူအတော်များများကမကြိုက်ဘူးဖြစ်နေကြတာလေ။သူမအပေါ်ယုံကြည်မှုနဲနေကြတာပေါ့ဗျာ။အဲ့ဒီအားနဲ့ချက်တွေကိုထရမ့်အုပ်စုကလည်းအမိအရဆုတ်ကန်ပြီးသူမကိုထိုးနှက်နေကြတာပဲလေ
။ဒါနဲ့စကားမဆက်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောဒီကိုယ်စားလှယ်နှစ်ယောက်ကြားမှာဘာတွေပြောဆိုကြတာရှိသေးလဲ
။အခုချိန်ထိတော့နိုင်ငံရဲ့ policy ကိုပြောကြတဲ့အခါမှာမြန်မာနိုင်ငံအကြောင်းရယ်လို့တော့တီးကြပြောဆိုကြတာတွေတော့မရှိသေးဘူးဗျ။ Hillary Clinton ကတော့မြန်မာနိုင်ငံကိုရောက်ဖူးတယ်။ဒေါန်ဆန်းစုကြည်နဲ့လည်းရင်းနှီးပြသဖြစ်တယ်ဆိုတဲ့အမြင်မျိုးအမေရိကန်မှာရှိနေကြတဲ့မြန်မာတွေကြားမှာရှိကြတယ်လေ။ဒါပေမဲ့မြန်မာတွေကြားမှာလည်း Donald Trump ကိုထောက်ခံသူတွေရှိကြတာပဲ။ဆိုတော့ကိုပုတ်ကိုတူးချင်းစီရဲ့နိုင်ငံရေးအမြင်အပေါ်မူတည်ပြီးတမရလောင်းနှစ်ယောက်စလုံးကိုတမျိုးစီကြိုင်းနေတတ်တဲ့သူတွေရှိကြတာပေါ့ဗျာ။
ပြောလို့တော့ကောင်းပါတယ်ကိုစောဝင်းလိုက်ရဲ့ဒါပေမဲ့အချိန်ကလည်းတိတ်မရှိတော့ဘူးဆိုတော့နောက်ကြမှာပဲဆက်ပြီးတော့ပြောကြတာပေါ့အခုတခြားအဆီဇင်တွေကိုလှည့်ပေးအောင်နော်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုလှည့်ပေးပါမယ်အရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါဒီစီစဉ်မှာတက်အလွန်ကျွန်ထုတ်ယူတဲ့အတိုင်းပြည်တွေထဲမှာမြမကလည်းရှေ့တန်းကပါဝင်ပါတယ်ဒါကြောင့်မလို့တစ်တော့ထိမ့်သိမ့်ရေးကိုတစ်ထုတ်လို့ရေးထဲဦးစားပေးလာပုံကိုဦးအောင်ခင်ကစီစဉ်ပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်
ယခုနှစ်ဧပြီလကဇွန်လအထိဥပဒေမဲ့ထုတ်ယူတဲ့ကျွန်းနယ်တစ်မှာတန်ချိန်1000ကျော်ဖမ်းဆီးရမိကြောင်းသိရပါတယ်။လွန်ခဲ့တဲ့ဗန္ဒာရေးနှစ်ကတော့တန်ချိန်9000နီးပါးဖမ်းဆီးနိုင်ခဲ့ပါတယ်။မြမတစ်တော်ကိုအစိုးရပိုင်းအဖြစ်သတ်မှတ်ထားပြီးမှပုဂ္ဂလိကလုပ်ငန်းရှင်တွေကိုတစ်ခုတ်ခွင့်ပေးခဲ့တာကိုလိုနီကစ်ကလေးကပါ။ကျစ်လက်လူဘဝမှာတစ်တော်ဟာအရေးကြီးပါတယ်။လက်နက်ကိုင်အုပ်စုတွေကလည်းတစ်လုပ်ငန်းနဲ့ရံပုံငွေရှာကြပါတယ်။ဈေးကွက်စနစ်ကျင့်သုံးခြင်းကစပြီးဥပဒေမဲ့ထုတ်ယူမှုဝန်ထမ်းနဲ့ပုဂ္ဂလိကပေါင်းပြီးပေါင်းခိုထုတ်ယူမှုတွေများပြားလာပါတယ်။လွန်ခဲ့တဲ့မတ်လကတော့နိုင်ငံသားပညာရှင်2ဦးနဲ့အငြိမ်းစားသစ်တော်အရာရှိဦးကျော်တွန်းတို့ရေးသားပြုစုတဲ့ Legally and Illegally Lockout ဆိုတဲ့စာတမ်းထွက်လာပါတယ်။တော်ပြုံရပုံနဲ့သစ်တော်အစီအတန်းနှိမ့်ကြရပုံကိုသုံးသပ်ထားပါတယ်။မြမဒီရေတော်တို့ရဲ့အခြေအနေကိုအမေရိကန် NASA အဖွဲ့ကကောင်းကင်ကဓာတ်ပုံရိုက်ထားတဲ့စာရန်ကို2014မှာထုတ်ပြန်မှုပါတယ်။ကုလသမဂ္ဂ FAO အဖွဲ့ကလည်း Global Forest Resources Assessment 2015စာအုပ်မှာမြန်မာပြည်ဆိုင်ရာသီးသန့်အစီရင်ခံစာထုတ်ပြန်ပြီးမြန်မာတစ်တော်အခြေအနေကိုဖော်ပြပါတယ်
။ကုလသမဂ္ဂရိက္ခာနယ်စိုက်ပျိုးရေးအဖွဲ့ FAO ရဲ့မြန်မာပြည်ဆိုင်ရာ85မျက်နှာစာရန်ဟာ စင်းစရားတွေကိုသာဖော်ပြပြီးဝေဖန်သုံးသပ်တာမျိုးမလုပ်ပါဘူး။တချို့စင်းကလည်းခင့်နဲ့မညီတော့တာတွေ့ရပါတယ်။ဥပမာတက်တော်ဆိုင်ရာဝန်ထမ်းတဲ့အလို့သမားစင်းဟာ2000ခုနှစ်အထိသာရှိပါတယ်။အဲ့ဒီနှစ်ကတက်တော်ဌာနမှာဝန်ထမ်း8000ကျော်နဲ့အလို့သမား9000ကျော်၊လူဝင်အား8000ကျော်ရှိပါတယ်။တက်လုပ်ငန်းဌာနမှာအမှုတန်း2000ကျော်ရှိပါတယ်။အဲ့ဒီအချိန်ကလေးကတက်ထုတ်ယူတဲ့တက်လုပ်ငန်းဌာနရဲ့ဝန်ထမ်းဦးရေဟာတက်တော်ဌာနအမှုတန်းဦးရေထက်2ဆကျော်ပိုများနေပါတယ်။အခုတော့တက်တော်ဌာနမှာဝန်ထမ်းဦးရေ1000ခွဲပဲရှိလို့တက်တော်ဌာနကိုပြုံးတီးစေတဲ့တက်လုပ်ငန်းဌာနရဲ့ကဏ္ဍကိုရှော့ပစ်ပြီးတက်တော်ဌာနကိုလုပ်ပိုင်ခွင့်ပို့ပေးဖို့ဦးကျော်ထွန်းနဲ့နိုင်ငံသားပညာရှင်2ဦးက legally and illegally locked out ဆိုတဲ့စာရင်းမှာအကြံပြုထားပါတယ
်တက်တော်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူမှုအကျိုးခံစားခွင့်ဟာတက်တော်ဌာနရဲ့အဓိကဥတီချက်ဖြစ်ရမယ်လို့ဆိုပါတယ်တက်တော်ထိန်းသိမ်းရေးအကောင့်တွေဖော်နိုင်ဖို့စီအစိုးရကင့်မှကြီးထွားလာတဲ့လက်ရှိတက်လုပ်ငန်းဌာနအခန်းကဏ္ဍတစင်ပြီးတစင်ညော့ကျသွားအောင်လုပ်ရမယ်လို့ဆိုပါတယ်တက်လုပ်ငန်းဌာနမှာအာရိလိုက်စားမှုများတာကြောင့်ကိုလိုနီခေတ်ကလူတက်ထုတ်လုပ်ရေးကိုတက်တော်ဌာနလက်အောက်မှာပြန်ထားဖို့ဖြစ်ပါတယ်တက်တော်ဌာနနဲ့အရသာအဖွဲ့တွေပူးပေါင်းပြီးတက်တော်ထိန်းသိမ်းရေးလုပ်နိုင်မယ်ဆိုရင်နှစ်ဖက်စလုံးအကျိုးရှိမယ်လို့ဆိုပါတယ်ကျေးလက်ပဝင်းကျင်အကျိုးပြုတက်တော်ထိန်းသိမ်းရေးလမ်းစဉ်ဖြစ်ပါတယ
်မြမတက်လုပ်ငန်းဖြတ်သိမ်းတဲ့ဆိုတာကိုတက်လုပ်ငန်းအမှုတန်းတွေမကြိုက်တာဟာသဘာဝကျပါတယ်အနှစ်40နီးပါးတက်လုပ်ငန်းမှာအမှုထမ်းခဲ့သူတို့ကတက်ရိုင်းဆိုတဲ့အမည်နဲ့မေလာထုတ် The Voice စာဆောင်မှာခြေပါထားပါတယ်စစ်အစိုးရခေတ်မှာဗိုလ်တန်းရွှေအတိုင်းဝိုင်းကစပြီးအကျင့်ပြက်ချစားခေါမလုံလို့မိုးယူတဲ့ပြဿနာဖြစ်တာမို့တော်ပြုံမှုမှာတက်လုပ်ငန်းတစ်ခုတည်းကိုအပြစ်မတင်သင့်ဘူးလို့ဆိုပါတယ်ဒါပေမဲ့တက်လုပ်ငန်းဌာနကတက်တော်ထိန်းသိမ်းရေးဌာနတဲ့အမှုတန်းဦးရေ2ဆကျော်ပိုများနေတာမို့ထိန်းသိမ်းတဲ့ဘက်ကအားနေပြီးထုတ်ယူတဲ့ဘက်ကအားများတယ်လို့ဖြစ်နေပါတယ်။ဒါကြောင့်တက်လုပ်ငန်းဌာနရဲ့လက်ရှိအင်အားကိုရှော့ချပြီးတက်တော်ဌာနရဲ့ကြီးကြပ်မှုအောက်မှာထားဖို့မတ်လအစီရင်ခံစာကအကြံပေးထားတာဖြစ်ပါတယ်
။တက်တော်ဌာနရဲ့လုပ်ပိုင်ခွင့်နဲ့အင်အားကိုမြင့်တင်ပေးမှသာတက်တော်ပြုံးတီးမှုကိုကာကွယ်နိုင်မယ်လို့ဆိုပါတယ်။တက်တော်ထိန်းသိမ်းတဲ့ဌာနနဲ့တက်ထုတ်ယူတဲ့ဌာနဟာသဘာဝချင်းကွဲပြားတာမို့နူးညံ့သိမ်မှုစွာကင်တွယ်နိုင်ဖို့လိုတယ်လို့သင်္ဟဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဖြစ်သူတက်တော်သိပ်ပံဘွဲ့ရာဦးအောင်ဝင်းက7 day စာဆောင်နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။အရေးအကြီးဆုံးကတော့တက်တော်ဧရိယာပြန်လည်တိုးပွားဖို့ဖြစ်ပါတယ်တဲ့။တောပြုံးလို့ရေမထိန်နိုင်တော့တဲ့အတွက်ရေကြီးရပါတယ်။တစ်ပင်မရှိလို့အနေကျဖို့များလာရင်ဆယ်တွေအသက်တူသွားနိုင်တဲ့အတွက်ရေသုံးဖို့ရောလျှက်စစ်တာအတွက်ရောအခက်အခဲတွေရှိလာပါလိမ့်မယ်။တစ်ထုတ်လို့မှုကိုရေရှည်ရှက်ဆန်းရမယ့်အခြေအနေမရောက်သေးပေမဲ့အရင်လိုထင်သလိုလုပ်လို့မရတော့ပါဘူး။ဒါကြောင့်ပုဂ္ဂလိကကုမ္ပဏီတွေကိုတစ်ထုတ်လို့ခွင့်မပေးဖို့စီစဉ်နေကြောင်းသိရပါတယ်။မြမတစ်တော်တွေကိုပြန်လည်ထူထောင်နေချိန်မှာပြည်တွင်းသုံးအတွက်တစ်ကုန်ကြမ်းလိုအပ်လာရင်နိုင်ငံခြားကတက်တဲ့တွင်ခွင့်ပြုဖို့အစီအစဉ်ရှိတယ်လို့ညွှန်ကြားရေးမှူးဦးကျော်စောပြောဆိုတာကိုလည်းဇူလိုင်လ9ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ကြည့်ရတာကတော့တက်တော်ထိန်းသိမ်းရေးဟာ NLD အစိုးရရဲ့ပထမဦးစားပေးဖြစ်နေပုံရပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံမှာတက်တော်ထိန်းသိမ်းရေးကိုတက်ထုတ်လုပ်ရေးထက်ဦးစားပေးလာပုံကိုဦးအောင်ခင်ကစီစဉ်ပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့မကြသေးခင်ကဖွဲ့စည်းလိုက်တဲ့ရခိုင်ရေးအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးရှိနေကြတဲ့ပေါ်ဆွေးနွေးထားတဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရမှာပါ။အခုတော့ American Style Indian 3 English သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီရင်ပါ English American Style ကန္ဓာမှာဆုံရှုံနေပျောက်ဆုံးနေလို့အဓိပ္ပာယ်ရတဲ့ law school အခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
No love lost
ဆိုတဲ့ idiom ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက no no ကမဟုတ်သဘောကိုပြတာ love love ကချစ်ချင်းမြတ်တာ lost lost ကဆုံရှုံတာပျောက်ဆုံးတာလို့အဓိပ္ပာယ်ရပြီးစကွိုက်ထုံရဲ့တိုက်ရိုက်ဒီပေကတော့ပျက်စရာဆုံးရှုံးစရာမေတ္တာမရှိတဲ့သဘောဖြစ်ပါလေ။နှစ်ဖက်ကြားပျက်စရာဆုံးရှုံးစရာမေတ္တာမရှိဘူးဆိုတဲ့သဘောဆိုတော့ idiom ဆိုတဲ့ divide ဒီပေကလည်းရှင်းနေလို့ဆိုရမှာပါ။ငကူတွေကမေတ္တာမရှိကြဘူးဆိုတော့ထပ်ပျက်စရာမေတ္တာလည်းမရှိတဲ့သဘော သဘောမျိုးမှု no love loss အသုံးကတစ်ဖက်နဲ့တစ်ဖက်ကျမတို့မြမအစိုးရမတည့်တဲ့သဘောမေတ္တာမရှိတဲ့သဘောရန်သူတွေဖြစ်ကြတဲ့သဘောကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကတော့
There's no love lost between the two families. Although they are neighbors, they haven't spoken to each other for years.
အဲ့ဒီမိသားစုနှစ်စုကမတည့်ကြဘူးလေအိမ်ကြီးတွေဖြစ်ကြပြီးမြေတူးနဲ့တူးစကားမပြောကြတာနှစ်ပေါင်းများစွာရှိနေပြီလို့ကြေပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် There's no love lost between the two families. Although they are neighbors, they haven't spoken for years.
ခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
get lost
ဖြစ်ပါတယ်စာလုံးပေါင်းက get get ကတခုခုကိုလှုပ်ဖို့ခိုင်းတာ lost lost ကနေရာမှာမရှိအောင်လှုပ်တာပျောက်ဆုံးအောင်လှုပ်တာလို့လုံးကဒီပဲရပြီးစကွိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပဲကတော့ပျောက်အောင်လှုပ်ပါပေါ့ဒီသုံးရဲ့ idiom ကတော့ကျမတို့မြန်မာမှာဒီနေရာကနေထွက်သွားတနည်းလာမနှောက်ရှင်နေဆိုပြီးလူတူဦးကိုနေရာကနေနှင်းထုတ်ရလေရောက်ပါလေအင်္ဂလိပ်လိုရှင်းရှင်းပြောရမယ်ဆိုရင်တော့ go away နဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးဟာဘန်စကားဆာနဲ့တွေ့ကိုယ်တက်တူရွယ်တူချင်းပြောဖို့ပဲတင့်တော်တယ်လို့လည်းသတိပေးပါစီ get lost အသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကတော့
I'm studying so get lost don't come and disturb me
ကျွန်တော်စာကျင့်နေတယ်ဒါကြောင့်တနေ့ထွက်သွားစမ်းပါကျွန်တော်ကလာမနှောက်ရှင်တယ်လို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm studying so get lost don't come and disturb me
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
lost cause
ဖြစ်ပါတယ်စာလုံးပေါင်းက LOST lost ကဒီနေရာမှာဆုံးရှုံးသွားတာလို့အဓိပ္ပာယ်ရပါတယ်ဒီနေရာမှာ loss ဟာ LOSE lose ဆိုတဲ့အခြေခံဝဟရကနေဆင်းသက်လာပြီးတော့ adjective နာမဝိသေသနအဖြစ်အသုံးပြုထားတာဖြစ်ပါတယ်နာမဝိသေသနဆိုတော့နံကိုအထူးပြုတာပေါ့ဒါကြောင့်သူအထူးပြုတဲ့နံကတော့ cause cause ဖြစ်ပါတယ် cause ကဒီနေရာမှာအကျိုးအကြောင်းဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဒီပဲကတော့ဆုံးရှုံးလိုက်ရတဲ့အကျိုးအကြောင်းပေါ့ idiom ဆိုတဲ့ဓာတ်ရိုက်ဒီပဲကလည်းဆင်တူတယ်လို့ဆိုရမှာပါဘာမှအကျိုးမရှိနိုင်တဲ့ရုန်းကန်ချူပတ်မှုလို့ဆိုရမှာပါအချီးနှီးဖြစ်တာတဲတဲ့ရေသွန်းဖြစ်တာအနည်းနဲ့ခါဆွလို့ရကြမနဲ့တဲ့ကိစ္စမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကတော့
Getting my brother to stop smoking is a lost cause. He will never give up that habit.
ကျွန်တော်ညီကိုစိတ်လေးဖြတ်ဖို့ပြောရတာအချီးနှီးပါပဲဗျာလေကုံတာပါပဲဒီစိတ်လေးတောက်တဲ့အချင်းကိုသူဘယ်တော့မှဆွမှာမဟုတ်ဘူးလို့ဒိဗေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Getting my brother to stop smoking is a lost cause. He will never give up that habit.
ဒီတင်ပါ English American Side Ganda မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
No love lost, get lost, a lost cause.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ရခိုင်ချံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးအမြင်မျိုးမျိုးထွက်ပေါ်နေတာနဲ့ပတ်သက်လို့ဆွေးနွေးထားတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုအလှည့်မပေးခင်စင်ကာပူမြန်မာဆက်ဆံရေးကိုကြည့်အောင်ပါ။မြန်မာနိုင်ငံကျေးလက်ဒေသဖွံ့ဖြိုးရေးအတွက်စင်ကာပူနိုင်ငံကဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့စင်ကာပူသမ္မတတိုနီတန်ကပြောဆိုလိုက်ပါတယ်။မြန်မာကျေးလက်ဒေသတချို့မှာကြုံနေရတဲ့ရှားပရေရှားပမှုပြဿနာအတွက်စင်ကာပူနိုင်ငံကစီမံကိန်းချကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်ပြီးတော့ပြောပြပါမယ်ရှင်။ Water for Life ဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူသမ္မတတိုနီတန်ဦးဆောင်တဲ့စင်ကာပူ International Foundation အဖွဲ့နဲ့မြန်မာ NGO အဖွဲ့တစ်ခုဖြစ်တဲ့မင်္ဂလာမြန်မာအဖွဲ့တို့လက်တွဲပြီးမြန်မာနိုင်ငံကရေရှားပမှုကြုံနေရတဲ့တချို့ဒေသတွေကကျေးရွာတွေမှာတောက်သုံးရရရှိဖို့အတွက်ငွေအင်အားလူဝင်အားတွေမှာနီးပညာပါပံ့ပိုးကူညီပေးခဲ့တာဖြစ်တယ်လို့မင်္ဂလာမြန်မာအဖွဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကပြောပါတယ
်။ဒီရရရရှိရ Water for Life လို့ပေးထားတယ်။ဆိုဒီဘဝအတွက်ရည်ပေါ့ကျွန်တော်ကတော့အဲ့လိုမျိုးပါပါပြန်လာတယ်။ဆိုအဲ့ဒါကိုကျွန်တော်ကရွာပေါင်း36ရွာမှာဟိုသုံးနှစ်ပေါ့လေသူလက်တွဲပြီးတော့လုပ်ကြတယ်။ဆိုကျွန်တော်ကနည်းနည်းလေးထူးခြားတာကစင်ကာပူပြည်သူတွေနဲ့မြန်မာပြည်သူတွေနဲ့တိုင်ရိုက်တွေ့ပြီးတော့လုပ်တဲ့ project ဖြစ်သွားတာပေါ့လေ။အမြင်မှုတိုင်းတာတော့ဒီအများသုံးနိုင်တဲ့နေရာမှာကျွန်တော်ရေရင်းတွင်တူပြီးတယ်ဟိုအဲ့ရေရင်းကနေပြီးတော့ထွက်လာတဲ့ရေကိုကျွန်တော်ကဂျာလန1600ဆန့်နဲ့ကွန်ကရစ်ဒီတိုင်းကြီးလောက်ပြီးတယ်ဆိုအဲ့ထဲမှာအစင်းသိမ်းတင်ထားပြီးတယ်ပြီးတော့အဲ့ဒီဒီဟိုရအောင်လို့လိုအပ်တဲ့ဒီအင်ဂျင်တွေလိုအပ်တဲ့လေမှုန်းစက်တွေအားလုံးကျွန်တော်ကတပ်ပြီးတယ်ပြီးတော့သူတို့ကိုဒီစက်တွေသုံးလို့တက်အောင်လို့ပြင်လို့တက်အောင်လို့ကျွန်တော်ကသင်ပေးတယ်။ဆိုဒီစက်တွေကိုသူတို့ရွာကနေပြီးတော့ရွာသားတွေအချင်းအဖွဲ့လေးဖွဲ့ပြီးတော့သူကနေစင်မအောင်။ဆိုရေကအမြဲတမ်းရှိနေတယ်။အဲ့တော့သူတို့ကတခြားရွာကိုသွားပြရမလို့တော့အချိန်ကုန်တတ်ပါတယ်
။ရန်ကုန်တိုင်းကော်မူးမြို့နယ်နဲ့ကွန်းချန်ကုန်းမြို့နယ်အတွင်းကရွာပေါင်း36ရွာမှာဒီစီမံကိန်းကိုလွန်ခဲ့တဲ့3နှစ်ကအကောင့်ထက်ဖို့လှုပ်ဆောင်ခဲ့တာပါ။တောက်ကြနေကစင်ကာပူနိုင်ငံမှာစင်ကာပူ International Foundation ကကျင်းပတဲ့အခမ်းအနားအတွင်းဖောင်ဒေးရှင်းကိုဦးဆောင်သူသမရတိုနီတန်ကအလှူရှင်ဖွဲ့ရီအပါဝင်တတိပုဂ္ဂလလူမှုရေးလှူဆောင်လို့သူတွေဒေတာရင်းနိုင်ငံတချို့က NGO အဖွဲ့တွေကိုလည်းဖိတ်ကြားခဲ့ပြီးတော့မင်္ဂလာမြန်မာအဖွဲ့ကဒေါက်တာဖုံဝင်းနဲ့တက်ရောက်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကျေးလက်ဒေတာဖွံ့ဖြိုးရေးအတွက်ရေပြက်လက်မှုဖြစ်နေစေကြံဒေတာတွေမှာအလားတူစီမံကိန်းမျိုးနဲ့တကူရေးတန်ရှင်ရေးပညာပေးမှုကဏ္ဍတွေကိုအကောင့်ထဲလှူဆောင်သွားဖို့စင်ကာပူသမရနဲ့အလှူရှင်ဖွဲ့တွေကပြောခဲ့ကြတယ်လို့ဒေါက်တာဖုံဝင်းကဆိုပါတယ်။မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကြားမှာစီးပွားရေးဆက်ဆံမှုတာမကအခုလိုလူမှုရေးဆက်ဆံမှုတွေကလည်းလွန်ခဲ့တဲ့15နှစ်ကလေးကရှိခဲ့တာဖြစ်ပြီးတော့စင်ကာပူနိုင်ငံရဲ့ထူးခြားချက်ကတော့နှစ်နိုင်ငံကြားပြည်သူတွေအချင်းချင်းကြားမှာရင်းနှီးတဲ့ဆက်ဆံရေးမျိုးရှိအောင်ဖန်တီးတာတွေ့ရတယ်လို့ဆိုပါတယ
်စင်ကာပူကောင်းဆောင်ပြီအတနိုင်ငံနဲ့တနိုင်ငံချစ်ချည်ဖို့အတွက်ဆက်ဆံတဲ့အခါမှာသံတမန်နည်းလမ်းအရာသုံးယူတယ်မကဘူးပြည်သူတွေကိုပါလှုပ်ပြီးတော့ပြည်သူချင်းချင်းမှာအတိုင်းရိုက်ဆက်ဆံမှုကြည့်ရင်းနေမှုရအောင်သူကလုပ်နေတဲ့သဘောရှိတယ်။ရေရွာလေးစီအရောက်သွားပြီးတော့အဲ့ဒီလူမှုရေးလုပ်ငန်းတွေကိုကူညီဖို့အတွက်ပေါ့လေ
။စင်ကာပူနိုင်ငံဟာအရင်စစ်ဆိုးရလက်ထက်ကလေးကမြန်မာနိုင်ငံမှာကလေးသင်ငယ်ဆောင်ရှောက်ရေးလုပ်ငန်းမှာပံ့ပိုးကူညီခဲ့ပြီးတော့တင်ရုံးညွန့်နှန်းတွေရေးဆွဲပေးခဲ့တယ်လို့သင်တန်းတွေလည်းပို့ချပေးခဲ့ဘူးပါတယ်။ဒါပြင်မြန်မာနိုင်ငံကကျောင်းဆရာဆရာမတွေကိုလည်းအင်္ဂလိပ်စာသင်တန်းပို့ချပေးတာမျိုးတွေရှိခဲ့ဘူးပြီးတော့နာဂစ်ဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးတဲ့နောက်ပိုင်းကျေးလက်ဒေသတွေမှာတောက်သုံးရရရှိဖို့နဲ့တကူရေးတန်ရှင်းရေးစီမံကိန်းတွေမှာပုံမှန်ပါဝင်ကူညီလာခဲ့တာဖြစ်ပါတယ်ရှင်။ဒီရေကနေတင်းငွေနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါရှင်အခုဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီထုတ်လို့သူမတ်စုမွန်နဲ့အတူကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုးဆိုပါတယ်ကုလသမဂ္ဂတွင်မှုဂျိုဟောင်းနိုဘယ်ငင်းကြိုင်းဆုရှင်ဖြစ်တဲ့ကိုဖီအန်န်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမယ်ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကကြေညာထားပါတယ်မြန်မာနိုင်ငံထဲမှာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တိမ်မွေ့နဲ့နေတဲ့ရေးကိစ္စတွေကိုဖြေရှင်းနိုင်မယ့်ရေရှည်နည်းလမ်းကောင်းတွေကိုရှာဖွေဖို့ဆိုပြီးတော့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာရှိပါတယ်ဆိုတော့ဒီကိစ္စကလက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံတွင်းမှာ
ပြောသူပြောအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုတည်းမှာပါပါတယ်ကော်မရှင်ဖွဲ့စည်းမဲ့ကိစ္စကိုသဘောတူတူရှိပါတယ်သဘောမတူတူရှိပါတယ်ဖက်ပေါင်းစုကျွန်တော်တို့ကြားရအောင်ဒီကနေ့ဆွေးနွေးကြမှာပါပြည်နိုင်ဆွေးနွေးပေးဖို့အတွက်မြေပုံမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်သူဦးဖေတန်းကိုဖိတ်ခေါ်ထားပါတယ်နောက်တစ်ခါကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွင်လင်းလူဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ဦးမြအေးကိုလည်းဖိတ်ခေါ်ထားပါတယ်ဦးမြအေးကိုတော့ကျွန်တော်တို့အခုချိန်မှာဆက်သွယ်ဆဲပါပါဝင်ဆွေးနွေးမဲ့တော်တော်ရှင်အတော်များများရှိပါတယ်။ email နဲ့ပို့ထားတာ Facebook ကနေ message ပို့ထားတာအတော်များများရှိပါတယ်။ကျွန်တော်တို့အားလုံးရဲ့သဘောထားကိုသိရအောင်အားလုံးကိုအချိန်ပေးနိုင်ဖို့အတွက်အားလုံးအနေနဲ့လူရင်းတူရှင်ထိတိမိမိဆွေးနွေးပေးဖို့ကျွန်တော်ပန်ကြားလိုပါတယ်။တကယ်တော့ဒီကိစ္စမှာအစိုးရဘက်ကတာဝန်ရှိသူဒူဦးပါဝင်ပြီးတော့တိုက်ရိုက်ဆွေးနွေးနိုင်မယ်ဆိုရင်ပိုကောင်းပါပါ။အဲ့လိုမဆွေးနိုင်ဆွေးနွေးနိုင်တဲ့အချိန်တွေမရှိတဲ့အတွက်ကျွန်တော်တို့ဒီသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုကျွန်တော် VOE ကပြီးခဲ့တဲ့ရက်ပိုင်းဆက်သွယ်မေးမြန်းတဲ့အခါမှာဒီကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့ဦးစော်ထေးကဖြေဆိုထားတဲ့ဖြေဆိုချက်လေးရှိပါတယ်ကျွန်တော်တို့အဲ့ဒါလေးကိုအရင်ဆုံးနားထောင်ကြည့်အောင်ပါခင်ဗျာ
ကျွန်တော်တို့စာဖတ်ကြတဲ့အတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်ဒီရခိုင်ရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာကတော့ဒါတော့မငင်းနိုင်တဲ့အမှန်တရားဖြစ်တယ်နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနဲ့ရာယမှုတော့အတိုင်းနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ် balance လုပ်ပြရမယ်အများလိဇာမေချောကြတင်ချလိုက်လို့ဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတော့ခြုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါတယ
်အဲ့ဒါကဥစော်ထေးပါဆိုတော့ဥစော်ထေးပြောထားတဲ့ချက်ထဲမှာအဓိကအချက်လေးတွေကဒီရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာထောက်ပြပါတယ်တခါမြန်မာနိုင်ငံဟာနိုင်ငံတကာတိုင်းဝန်နဲ့ဆက်ဆံရေးမှာနိုင်ငံကြီးမူဝါဒကလည်းပဲဒါတွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတာပြောပါတယ်ပြီးခဲ့တဲ့9နှစ်သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာလုပ်ခဲ့တဲ့ရခိုင်စုစမ်းစစ်ဆေးကော်မရှင်ကအပြေမထွက်ဘူးဆိုတာကိုဦးစော်ဒီကအခုဒီဖြေဆိုချက်မှာပြောထားပါတယ်ဆိုတော့ဒီကိစ္စပြေလည်သွားအောင်မြန်မာအစိုးရပြောတာနဲ့ပြည်တွင်းကပြောတာနဲ့မလုံလောက်ပါဘူးတဲ့အဲ့လိုမလုံလောက်တဲ့အတွက်နိုင်ငံတကာကနေပြီးတော့ဗလိုင်းမှုလဲကင်းတဲ့အများလေးစားမှုရှိတဲ့ကြော်ကြားတင်ရှားသူလဲဖြစ်တဲ့အတွေ့အကြုံလဲရှိတဲ့စသဖြင့်အဲ့ဒီအချက်တွေပေါ်မှာသုံးသပ်ပြီးတော့မှဒီလူပုဂ္ဂိုလ်တွေနဲ့ဒီကော်မရှင်ကိုဖွဲ့စည်းဖို့လုပ်တာပါလို့ဦးစော်ဒီကအဲ့လိုပြောထားတာဖြစ်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးပြည်내ဆွေးနွေးမဲ့သူဒူးဖြစ်တဲ့ဦးဖေတန်းရဲ့သဘောထားကိုနားထောင်ကြည့်အောင်ပါဥပိ္ပဒံခမယာဥပိ္ပဒံကိုယ်တိုင်ကဒီကော်မရှင်ပေါ်ဘလို့မြင်ပါတယ်ဒီကော်မရှင်ဟာဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပြောထားတဲ့အတိုင်းလုံဆောင်နိုင်လိမ့်မယ်လို့ဥပိ္ပဒံယုံကြည်ပါသလား
ဟုတ်ကဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတီပေါင်းအခုဆိုရင်30လောက်ကဒါအပေါ်မှာမချိမနှက်နဲ့ကောင်းွယ်ထားတာကြီးရှိပါတယ်ကျွန်တော်တို့ရခိုင်မျိုးသားပါတီကလည်းပဲလုံးဝကောင်းွယ်ထားပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒါအဲ့ဒီပေါ်မှာဒီအများစုကိုကိုစားပြုတဲ့ပါတီတွေကတန့်ွက်တယ်ဆိုတာဟာဒါဒီပေါ်မှာတော့ဟိုသဘောထားကွဲလွဲမှုရှိနေပြီဆိုတာကိုဟိုမိမောင်းထောပြရပဲဖြစ်ပါတယ်ပြီးတော့ကိုပြအာနံပေါ်မှာတော့ကျွန်တော်တို့လူပုဂ္ဂိုလ်ရပြောရမယ်ဆိုရင်သူ့အနေနဲ့နိုင်ငံတကာအချင်းကြီးပုဂ္ဂိုလ်တူဖြစ်ပါတယ်အဲ့လိုဖြစ်တာနဲ့အတူရဲအဲ့သူ့မှာနိုင်ငံတကာပုံလိပ်တွေနိုင်ငံတကာသတင်းမီဒီယာတွေကဟိုရရှိထားတဲ့သူ့ရဲ့ခံစားချက်တွေနောက်ရသူ့အခွင့်အရေးနဲ့ပတ်သက်တဲ့သူရဲ့ဒီသဘောထားရဲ့ဒီချက်တွေဆိုတာသူ့မှာပါလာမယ်ဆိုတာကိုကျွန်တော်တို့မျှော်လင့်ထားပါတယ်။ပြီးတော့ကျွန်တော်တို့မှာဒီသူ့အခွင့်အရေးနဲ့ရှင်ပြီးတော့เนาะကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှင်းလာမယ်ဆိုရင်ဘယ်နိုင်ငံမှမဆိုကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုပဲဥပဒေတင်ရပါတယ်။ဒါကြောင့်ကျွန်တော်တို့ကအဲ့လိုနိုင်ငံကပုံရိပ်ရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့အဆုံးအဖြတ်အကြံဉာဏ်တွေဟာကျွန်တော်တို့အမျိုးသားရဲ့အကျိုးစီးပွားကိုထိခိုက်လာမယ်ဆိုရင်ကျွန်တော်တို့ဖက်ကအဲ့ဒါကိုဆိုရင်တော့ပါ
ဟုတ်ကဲ့ဒါပေမဲ့
ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုတော့ကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရသွားမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့ခံစားပါတယ်
ဟုတ်ပါတယ်ကော်မရှင်ကလည်းပဲတကယ်ကတော့ဖွဲ့မယ်လို့သာကြေညာထားတာပါဖွဲ့တော့မဖွဲ့ရသေးပါဘူးကျွန်တော်နားလည်ထားသလောက်ဆိုရင်ကိုဖီအန်အန်ကဗမာပြည်ကိုလာပါမယ်အဲဒီခါမှာမြန်မာစိုးရနဲ့ကိုဖီအန်အန်ဖောင်ဒေးရှင်းအကြားမှာဒီကော်မရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့ MOU နားလည်မှုစာချုပ်တော့လက်မှတ်ရေးထိုးပါမယ်အဲဒီနောက်ပိုင်းမှာဆက်ပြီးတော့လုပ်ငန်းတွေစာမယ်သဘောရှိပါတယ်နောက်တစ်ခုကလည်းပဲဒီကော်မရှင်ကအကြံပေးကော်မရှင်ဖြစ်တယ်ဆိုပြီးတော့ဒါစုဘကနေပြီးတော့အချင်းချင်းထောက်ပြထားတာလည်းရှိပါတယ်အကြံပေးဖြစ်တဲ့အတွက်အကြံပေးဖို့ပဲဖြစ်တယ်ဆုံးဖြတ်ဖို့မဟုတ်ဘူးဆိုပြီးတော့ထောက်ပြထားတာလည်းရှိပါတယ်သို့တော်လည်းပဲဒီအကြံပေးချက်တွေဟာနိုင်ငံတကာကိုရောက်သွားပြီးတော့နိုင်ငံတကာကဒီအချက်တွေဒီကော်မရှင်ကနေတွေ့လာတဲ့အချက်တွေကိုနိုင်ငံတကာကယူလိုက်မယ်ဆိုတဲ့ဟာမျိုးဥဖေတန်းတို့မှာဒီလိုစိုးရင်ချက်ရှိတာဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ဘာလို့ဆိုတော့ခုနကလို့ပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်သွယ်မှုဒီပြဿနာဟာ အရခိုင်ပြည်နိုင်ငံတကာနဲ့အဲဒီရှင်းနေမှုရှိတယ်ဆိုပေမဲ့နိုင်ငံတကာကဝင်လာနိုင်အောင်ထိတကားပေါက်ကိုဖွင့်ပေးလိုက်တဲ့အဆင့်ထိတော့တကားမှမကြုံခဲ့သေးပါဘူး။အဲတော့နိုင်ငံတကာကပုံပေါ်ပြီးနိုင်ငံခြားသားတွေပေါ့ဗျာသူတို့ကဥဆောင်ပြီးတော့ဒီကော်မရှင်ကိုအကြံပေးသွားမယ်ဆိုရင်အဲဒီလိုအချင်းကြီးပုံပေါ်ရဲ့အကြံပေးချက်ဟာဒီကဘာအဖွဲ့အစည်းတွေပေါ့နော်ကုလသမဂ္ဂဘာဝင်ကဘာအဖွဲ့အစည်းတွေကဒါကိုလက်ခံအသိမှတ်ပြုမှာဖြစ်ပါတယ်။ပြီးတော့ခုနကလိုလူအခွင့်အရေးတွေကိုသူတို့မှာကိုနိုင်ကခံရရှိကြတဲ့အဖွဲ့အစည်းတွေဟာကျွန်တော်တို့နိုင်ငံရဲ့ကြီးရင်းရေးကိုเนาะကျွန်တော်တို့ကမသိနိုင်ပါဘူးအခက်အခဲတွေကိုကျွန်တော်တို့ကရင်ဘတ်ကြီးနဲ့ကိုခံစားပြီးတော့ကြုံတွေ့ခဲ့ရတဲ့ပုံစံတွေပါကျွန်တော်တို့လည်းသူတို့မသိနိုင်ဘူးဒါပေါ်မှာသူတို့ကနိုင်ငံကပုံရိပ်နဲ့အဲ့လိုကျွန်တော်တို့ကြီးရင်းရေးကိုဝင်ဆက်တယ်လို့မျိုးအကြံပေးမှုတွေဟာအားကောင်းသွားမယ်ဆိုရင်ဒါဟာနိုင်ငံတကာမှာမှတ်တမ်းဝင်သွားပြီးတော့ကျွန်တော်တို့ကလက်မခံရင်တောင်မှဒါကနိုင်ငံတကာကကျွန်တော်တို့ကိုဖိအားပေးလာမှာဖြစ်ပါတယ်
ဟုတ်ကဲ့
ကျွန်တော်တို့ကဒီပေါ်မှာတကယ်ပဲစိုးရိမ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်မောင်တော်မျိုးကတားညူထွေးပါတဲ့သူကလည်းပဲရခိုင်တိုင်းရင်းသားတူပါတဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်လို့ဘာမှစောရကမတက်လို့ပါဘူးတဲ့နိုင်ငံခြားသားဖြစ်ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဖြစ်ဖြစ်ပြည်ရင်းကပို့ကိုတူကပဲဦးဆောင်အဓိကကရခိုင်အရေးအတွက်အကောင်းဆုံးအဖြေတစ်ခုပဲဖြစ်စေချင်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအဖြေဟာရခိုင်ဒေသခံတွေရဲ့ရင်ထဲကသဘောထားတွေနဲ့ထပ်တူကြစေချင်ပါတယ်တဲ့တကယ်လို့ရခိုင်လူလူနဲ့ထပ်တူမကြခဲ့ရင်တော့ဒီရခိုင်ရေးကနောက်အနာဂတ်မှာလည်းဆက်ဖြစ်နေဦးမှာပါပဲတဲ့။ဒါကြောင့်အခုကော်မရှင်ကလည်းရခိုင်လူလူနဲ့တထက်သေးကြတဲ့အကြံပြုချက်ကိုဆောင်ရွက်နိုင်ပါစေလို့မျှော်လင့်မိပါတယ်ဆိုပြီးတော့မောင်တော်မျိုးကတော်တော်ရှင်တောင်းညွှန်ထွေးကဆွေးနွေးထားပါတယ်။ကျွန်တော်တိုက်ဆွေးနွေးမဲ့တော်တော်ရှင်ကိုဖိတ်ခေါ်ပါမယ်။တိုက်ဆွေးနွေးမဲ့တော်တော်ရှင်တွေမှာဒီရခိုင်ရေးရခိုင်ကော်မရှင်ရခိုင်ရေးအကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်ပြီးတော့သဘောတူညီရှိပါတယ်သဘောမတူညီရှိပါတယ်အမြင်မျိုးစုံကိုကျွန်တော်တို့စုံနေတဲ့မှာစုံအောင်တင်ပြသွားပါမယ်။ပထမဦးဆုံးရန်ကုန်မြို့ရန်ကုန်တိုင်းပူထောင်မြို့နယ်ကကိုကျော်ရဲ့သဘောတော့ကိုနားထောင်ကြအောင်ပါကိုကျော်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ပါကိုပြာနယ်တို့သူကိုရခိုင်ကျေးပီကော်မရှင်ထွေးမှာဒီစီကတရက်ကိစ္စကိုကျွန်တော်တူတူအမြင်နဲ့ပြောရလို့ရှိရင်တော့လက်မခံနိုင်ပါဘူးရခိုင်ရဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အပေါ်မှာနိုင်ငံတကာဖိအားတွေကြားဝင်နေပါတယ်အဲ့ဒီဖိအားတွေကိုရှောင်လွှဲဖို့အဆုံးစအနာကိုနိုင်ငံခြားသားတွေကိုဖြည့်ပေးလိုက်တယ်လို့ပဲကျွန်တော်သုံးသပ်မိပါတယ်ဒီတို့ရဲ့ဟာခေါက်ဆောင်ကုန်းတူရဲ့လက္ခဏာတော့မဟုတ်ဘူးလို့ပြောရှင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကိုကျော်ကျေးဇူးတင်ပါတယ်နောက်တစ်ခုကျွန်တော်တစ်ဆက်တည်းစိတ်ဖိတ်ခေါ်ပါမယ်ဇလိုင်းဘွေကုတ်ဇလိုင်းရဲ့သဘောထားကြားပါရစေခင်ဗျဟ
ုတ်ကဲ့ဒေါ်အောင်စန်းစီကြီးရဲ့ချက်ကနိုင်ငံတကာမှာရခိုင်အရေးကအဲသူတို့အဖြစ်တစ်ခုဆွဲတဲ့ချိန်မှာနိုင်ငံတကာလက်ခံအောင်ဆိုကျွန်တော်ဒီကော်မရှင်ကိုဖွဲ့တယ်လို့အဲ့လိုပြောမိနေတယ်တုတ်တုတ်ညာလည်းပဲဒေါ်အောင်စန်းစီကြီးရဲ့ချက်တိုင်းမဟုတ်ပဲနဲ့တကယ်လို့များအဲ့ဒီဒီလူသူရဲ့စန္ဒကနဲ့တင်းဆောင်သွားသူတို့ကနိုင်ငံတကာမှာအပြန့်ထန်သွားနေဆိုရင်တော့အဲ့ဒီဥစ္စာကနှမ်းချဲနဲ့နှမ်းချဲမကိုက်ပဲနဲ့ဖြစ်သွားမှာကိုလည်းအင်မတန်မှဆွေးရင်ဆိုင်ပေါင်းတယ်။ဘာဖြစ်လို့လဲဆိုရင်တော့ citizen right ဆိုတဲ့နိုင်ငံသားအခွင့်အရေးနဲ့ human right ဆိုတဲ့လူအခွင့်အရေးတစ်ခုရှိတော့ကိုဖီအန်နန်တို့အပြန်ပြရမယ့်ဥစ္စာကဘယ်ဝချေခံပြီးတော့လုပ်ရမလဲဆိုတဲ့ဥစ္စာအင်မတန်မှစိတ်ဝင်စားစရာကောင်းတဲ့ပုံစံဖြစ်နေတယ်။ကျွန်တော်ကတော့အဲ့ဒီကိစ္စမှာဘယ်လိုဖြေဆက်မလဲဆိုတာအနေနဲ့ဆွေးရင်ဆိုင်နေပဲကျွန်တော်ဖောက်နေရမှာဖြစ်ပါတယ်ကြာ။
ဟုတ်ကဲ့ slide line ပေါ်မှာဆက်နေပြပါကျွန်တော်တို့စီကို Facebook ကနေပို့ပြီးတော့မှတ်ချက်ပြပြီးဆွေးနွေးထားတာတွေမှာမတူတဲ့အမြင်တွေကိုကျွန်တော်နည်းနည်းစုထားပါတယ်မှတ်ချက်အများကြီးတဲကမှမှတ်ချက်၅ခုကျွန်တော်ရေးထားပါတယ်အဲ့ဒါလေးတွေကျွန်တော်ဖတ်ပြပါမယ်တူတူလေးတွေပါသိခံပြီးတော့နောက်ထောင်ပေးကြပါတူဦးကကောင်းမွန်တဲ့ခြေလှမ်းတစ်ခုလို့မြင်ပါတယ်နိုင်ငံတကာကိုခြားပြဖို့နိုင်ငံတကာလက်ခံယုံကြည်တိုက်တဲ့သူပေါအောင်ဖွဲ့စည်းထားတယ်လို့မြင်ပါတယ်အဖြစ်မှန်တွေနှစ်နာချက်တွေစိုးရိမ်ပူပန်မှုတွေနိုင်ငံတကာသိနိုင်မယ်အကောင်းဆုံးလမ်းလို့မြင်ပါတယ်နောက်တူကလုံးဝလက်မခံနိုင်ပါလိလာသူအစ်နဲ့တာနိုင်ငံသားပညာရှင်တွေဖိတ်ကြားတင်ပါတယ်ဘင်္ဂါလီအရေးမှာဘယ်တော့မှမြန်မာမှန်တယ်မတတ်မှတ်တဲ့ကုလအတွင်းမူဟောင်းတယောက်ရဲ့အဆုံးဖြတ်ကိုဒုနိုင်ငံသားတွေမလိုက်နိုင်ရင်ဘာဖြစ်မလဲအစိုးရကအတင်းကျပ်လုပ်ရင်တော့ဒီနိုင်ငံအခုတက်ပုံမငြိမ်းချမ်းုံရှိတော့မပေါ့နောက်ဒူးကနိုင်ငံကကလိစားတဲ့လူကိုခန့်တာကောင်းပါတယ်ပြည်တွင်းကလူကိုခန့်ရင်နိုင်ငံကကယုံကြည်မှုနည်းသွားနိုင်ပါတယ်နိုင်ငံကနဲ့ရင်မုံတန်းဖို့ဆိုရင်ကျွန်တော်တို့တွေကျွဲချေရခွက်ထဲကအတွေးတွေကိုဖျောက်ဖို့လိုအပ်ပါတယ်နောက်ဒူးကဘယ်တော့ပင်ပညာရှင်ဖြစ်ပလိစေဒေတာကန်တွေရဲ့လက်တွေ့ကြုံကြိုက်ခန်းဆောင်မှုကိုမသိနားမလည်မှုမရှိတာဒေတာကန်တွေရဲ့တောင်းဆိုချက်စကားကိုနားမထောင်ရင်တော့ဘာမှမထူပါဘူးတဲ့နောက်တူကတော့ဟိုမရောက်တင်မြောက်တဲ့ဆိုင်တိကျတဲ့အဖြစ်တစ်ခုထွက်လာမှာပါတဲ့နိုင်ငံတွင်းကလူချင်းအဖြစ်ရှာမယ်ဆိုလဲတိကျတဲ့အဖြစ်ရနိုင်ရင်တော့မှဘယ်လိုက်မှုလို့ပဲထင်ကြမှာပါအဲ့ဒီတော့စောင့်ကြည့်ကြတာပေါ့တဲ့ဒါက Facebook ကနေပြီးတော့ပေးပို့ထားတဲ့ဆွေးနွေးချက်အသီးသီးပါဆိုတော့ဥပ္ပဒ်တန်းခင်ဗျာဒီလိုကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာနိုင်ငံသားတယောက်ပေါ့လေထင်ရှားတဲ့နိုင်ငံသားတယောက်ဥဆောင်တဲ့ကော်မရှင်အကြံပေးကော်မရှင်မျိုးကိုမြန်မာနိုင်ငံဖွဲ့တယ်ဆိုတာဒါကျွန်တော်တည်တဲ့လောက်ပထမဦးဆုံးအကြိမ်မြန်မာတပိုင်းမှာပထမဦးဆုံးအကြိမ်တရားဝင်ပေါ့လေနိုင်ငံတော်အဆင့်တရားဝင်ဖွဲ့တာပထမဦးဆုံးအကြိမ်လို့ကျွန်တော်နားလဲပါဆိုတော့ဒါအင်မတန်ကိုထူးခြားတဲ့ခြေလှမ်းတစ်ချက်ပါ ဆိုတော့ဒီခြေလမ်းကိုလက်ရှိတန်းပြူဦးဆောင်နေတဲ့လူတွေကလည်းပေါ့ပေါ့လေးတွေးပြီးတော့လှုပ်တာတော့ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးဆိုတော့ဒီကော်မရှင်ကိုဦးဆောင်မဲ့ကိုဖီအန်နန်ဆိုတာကလည်းကုလသမဂ္ဂတွင်မှုချုပ်20တာဝန်ထမ်းဆောင်ခဲ့တဲ့လူဖြစ်တယ်။သူကအလုအားနေတဲ့လူတယောက်တော့မဟုတ်ပါဘူး။သူမြန်မာနိုင်ငံလူရေးကိစ္စကိုစိတ်ဝင်စားနဲ့လာပြီးအကူအညီပေးတာဟာကောင်းတဲ့ကိစ္စတစ်ခုလို့ရောမြင်လို့မရဘူးလားခင်ဗျာ
။ကျွန်တော်အနေနဲ့ပုဂ္ဂိုလ်ရေးရာကိုဖီအန်နန်ပေါ်မှာကျွန်တော်တို့အနေနဲ့ဟိုပြောစရာမရှိပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ကအတိဆုံးပါကျွန်တော်တို့နိုင်ငံမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်သိတဲ့အဲဒေတာခံတွေရှိပါတယ်နှစ်ဖက်လူအဖွဲ့အစည်းကပုံကူတွေလည်းရှိပါတယ်အဲနိုင်ငံကိုကိုစားပြုတဲ့လူမျိုးကိုကိုစားပြုတဲ့အဲဒီနိုင်ငံရေးပါတီဒီအကျင်းအသိပညာရှင်အသက်ပညာရှင်တွေလည်းအဲရှိပါတယ်ခင်ဗျအဲဒီဓာရီနဲ့ကျွန်တော်တို့ရှေ့ဆက်သွားလို့အလုပ်ဖြစ်ပါတယ်အဲဒါနိုင်ငံသားများအနေနဲ့ပြောင်းနေနေဘလောက်ပဲအဲတော့ဒီတက်ပကြီးပေါ့နော
်ဟို
ဥပမာဆိုတော့ပါရဂူတယောက်ကနေပြီးတော့ဆွေးပြီးမှတောက်ပင်ချောင်းရှိတယ်ဆိုတာကိုဒီဆွဲသမားလောက်ကိုမပြောနိုင်ပါဘူးအဲ့
ဒါဒါပေမဲ့ဥပဒေကျွန်တော်ဖြတ်ပြောပြစီ
ကျွန်တော်တည်တယ
်အဲ
ကျွန်တော်တို့ဒါအပေါ်မှာကျွန်တော်တို့ညင်ညွန့်နဲ့လုပ်မယ်အဲတဘောကဘယ်ကိစ္စကစတင်ရမလဲဒီကိစ္စကနိုင်ငံတကာအတိဘလောက်ရှိပါစီနိုင်ငံတကာအတွေ့အကြုံဘလောက်ရှိပါစီတကယ်တမ်းဒေသမှာလိုရမှာကနိုင်ငံသားပြတ်နာဖြစ်တယ
်ဟုတ်ကဲ့ဥပဒေ
နိုင်ငံသားပြတ်နာကိုကျွန်တော်ချင်းချင်းတခု
ဟုတ်ကဲ့ဥပဒေကျွန်တော်လည်းနဲ့ဖြတ်မိပြရစီဒါပေမဲ့ဒီကော်မရှင်ကလူ6ယောက်ပေါ့6ယောက်မှာ3ယောက်ပဲနိုင်ငံသားပါတာပါကျန်တာကမြန်မာနိုင်ငံတွင်ကလူတွေပါဆိုတော့မြန်မာနိုင်ငံတွင်ကပါဝင်တဲ့လူအစုအတွက်ကလည်းပုံများတယ်လို့ပြောရမှာပါဥပဒေအ
ဲဟုတ်ပါတယ်ဒါပေမဲ့ဥက္ကဋ္ဌဖြစ်တဲ့သူကကိုဖီအန်နန်ဖြစ်ပါတယ်ဥက္ကဋ္ဌရဲ့အဆုံးအဖြတ်အကြံပေးချက်ကဒီကော်မရှင်မှာသွားမိုးနေပါလိမ့်မယ်အဲပြီးတော့ဒီထက်ကပါလာတဲ့တိုင်းရင်းသားတွေနိုင်ငံသားတွေဆိုရင်လည်းဒီထက်ထဲထဲဝင်ဝင်တည်တဲ့ပုံကူတွေနော်နှစ်ဖက်လူအဖွဲ့အစည်းကတော့ပါပါတယ်ဒါပေမဲ့အဲ့ဒီမှာအသက်ပညာရှင်တွေဥပဒေပညာရှင်တွေနိုင်ငံဒေသပြည်သူကိုကိုစားပြုတဲ့နိုင်ငံရေးပါတီဝင်တွေအဲအဲ့ဒါမျိုးတွေပါပြီးမှပူးပေါင်းဆောင်ရွက်မှဒါအဖြေကောင်းရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့နောက်တစ
်ဟာကတော့နိုင်ငံသားကိစ္စပဲ
နို
င်ငံသားကိစ္စကိုလူအခွင့်အရေးရှိတဲ့ကကျွေးကြည့်လို့လည်းမရဘူးနိုင်ငံသားဖြစ်ပါကြို့ကိုဗစ်အနလာပြီးတော့ကျွန်တော်တို့ကဒါနိုင်ငံသားကိုဟိုဒီဂျူတွေကိုပရိုမိုးရှင်းဒါလိုက်ပေးလိုက်တယ်ဆိုလို့လည်းမရဘူး80ခုနိုင်ငံသားဥပဒေနဲ့လမ်းကြောင်းကိုပဲကျွန်တော်တို့သွားရမှာဖြစ်ပါတယ်။ဒါကိုနိုင်ငံတော်ကလည်းအခုလောလောဆယ်မှာအဲဒီကိစ္စကိုစူးစမ်းဆောင်ရွက်နေတဲ့ကာလမို့လို့ကျွန်တော်အနေနဲ့ကတော့ဒီလိုနိုင်ငံသားတွေပါဝင်မဲ့ဘာမှထူမှာမဟုတ်ဘူး။ဒီကနေပြီးတော့စောင့်ကြည့်ရုံပဲရှိတယ်။ကျွန်တော်တို့နိုင်ငံရဲ့ပြဿနာကိုကျွန်တော်တို့ဖြေရှင်းနိုင်တယ်။ဖြေရှင်းဖို့အရေးရှိရှိတယ်။ဖြေလဲဖြေရှင်းတင်ရလို့ကျွန်တော်ရှင်းတယ်။အဲဒါကြောင့်ကျွန်တော်တို့ကတော့ဘလောက်ပဲတက်ပါစေဘလောက်ပဲပြီးပါစေကိုယ်နိုင်ငံအရေးကိစ္စဟာနိုင်ငံသားဖြေရတာအဓိကဖြစ်တယ်လို့ကျွန်တော်မြင်တယ
်။နောက်
တစ်ခုကဒီကော်မရှင်ကိုပေးထားတာကအဝေးရောက်နေတဲ့ဒီဒီဘက်ကိုရောက်နေတဲ့ဒီဟိုင်းပေါ်ဒုက္ခတွေဆိုတဲ့ပုံစံမျိုးနဲ့အဲ့ဒီလူတွေကိုလည်းဆစ်ဆူကွင်းပေးတယ်ပြီးတော့ပြန်ဝင်ခွင့်ကိုလည်းလုတ်ဖို့အဲ့မှာအကြံပေးထားတာရှိတယ်ဒါပို့လို့တောင်မှဆိုးသွားပြီဒါတော့ပြည်တွင်းကျတဲ့တောင်မှမရှိနိုင်မယ်နဲ့ဒီဘက်မှာရောက်နေတဲ့တားမဲ့ရှိတဲ့ဒီဒုက္ခတွေကိုကျွန်တော်နိုင်ငံတွင်းကိုပြန်ခေါ်ဖို့လမ်းဖွင့်ပေးလိုက်တာကျွန်တော်တို့ပို့ပြီးတော့တောင်မှ
ဟုတ်ဦးပြည်တယ်အဲ့လိုတော့လည်းပဲဟုတ်ကဲ့ဟိုလမ်းဖွင့်ပေးလိုက်တယ်လို့တော့လည်းပဲဟုတ်ကဲ့လမ်းဖွင့်ပေးလိုက်တယ်လို့တော့လည်းအတိအကျပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဦးပြည်တယ်တိုက်အစွန်းနေမဲ့တော့ရှင်နေကျွန်တော်ဆက်ပြီးဖိတ်ခေါ်ပါစီကျွန်တော်တို့စကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြောင်းအောင်ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဆွေးနွေးလို့တာကတော့သမအကြံပေးရရှိဒီအဖွဲ့များကဒါဒီကိုဖီအာနန်ကိုထည့်သွင်းပြီးမှပြုတ်တဲ့စကားကိုဖီအာနန်ဆိုတဲ့ပုဂ္ဂိုလ်ကလည်းပဲသူ့မှာသူ့ရဲ့အမေကတကယ်ကြီးစေလူတန်းသားမဟုတ်ပါဘူးတကယ်ပညာရှင်ကြီးပါ။ကုလသမဂ္ဂရဲ့ကုလသမဂ္ဂမှာဆီလည်း20လူကြီးသားပုဂ္ဂိုလ်လည်းဖြစ်ပါတယ်။နော်ဘယ်ဆုရှင်လည်းဖြစ်ပါတယ်။ထို့ကြောင့်မို့ဒီနိုင်ငံတော်အကြံပေးအရာရှိဝန်ကြီးများဌာနကဖွဲ့ပြီးတဲ့စကားမားရဲမယ်လို့မထင်ပါဘူး။ကျွန်တော်တို့ရဲ့မြန်မာနိုင်ငံအထူးရပြောင်းလဲစဉ်အချိန်ကမှာအမတမပညာတတ်လူတန်းစားလိုပါတယ်။ပညာရှင်စစ်စစ်ကနေပြုလုပ်တဲ့ဥစ္စာမမားရဲအောင်ဆိုတော့ဒီလိုကိုကလည်းအထူးကြိုးစားပြီးမှလုပ်ကံဆောင်ရွက်နေလို့ထင်ပါတယ်။ဒါကြောင့်မို့ကျွန်တော်ကတော့အကောင့်မြင်ဝါဒပဲကလည်းထုံးပြပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဦးကြောင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ email နဲ့ပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်။သူရဲ့သဘောထားကနိုင်ငံတော်တိုင်ပင်ခံရုံးကအစ်စ်ဖွဲ့လိုက်တဲ့ရခိုင်ကော်မရှင်ကိုအခုလိုနိုင်ငံသားတွေပါဝင်ဖွဲ့စည်းတာမကြိုက်လှပါပေမဲ့သူတို့ရဲ့လိုရတွေကိုစောင့်ကြည့်တင်တယ်လို့ထင်ပါတယ်။နိုင်ငံသားတွေပါတိုင်းနိုင်ငံတကာအရေးဖြစ်တော့ဘယ်လို့မှပြောင်းမသွားနိုင်ပါဘူး။အခုဖွဲ့စည်းလိုက်တဲ့အထက်မှာလည်းပြည်တွင်းကထင်ရှားတဲ့ပုဂ္ဂိုလ်6ဦးတောင်ပါသေးတာပဲ။ဘယ်လို့မှလမ်းကြောင်းပြောင်းမသွားနိုင်ဘူးလို့ပဲထင်မြင်မိပါတယ်။လူများလေးစားတဲ့ပုဂ္ဂိုလ်တွေပါထားတော့သူတို့စကားကိုနိုင်ငံတကာကိုပို့ပြီးချပြနိုင်တယ်လို့ပဲမြင်မိပါတယ်။ဆိုတော့ဥပိ္ပဒံအဲ့ဒီလိုအမြင်မျိုးနဲ့ရောချင်းကတ်လို့မရဘူးလားခင်ဗျ
။နိုင်ငံသားရှိဖို့ကိစ္စမှာဒီပုဂ္ဂိုလ်တွေက
နော်ဥပမာအကြံပေးတယ်ဆိုတော့အကြံပေးတယ်ဆိုပေမဲ့အဲသူတို့ရဲ့အကြံကသူတို့ရဲ့စိတ်တဏ္ဍာမှာကိုလူအခွင့်ရေးဖက်ကိုဟိုဆောင်းပေးရကြဥပမာဆိုတော့ကြာနော်ဟိုကျွန်တော်တို့နိုင်ငံမှာရှိတယ်ဘင်္ဂလီတွေကိုဟာလားလူညာလို့သူ့နာမည်ကိုသူသိခွင့်ရှိတယ်ဒါလူအခွင့်ရပဲဖြစ်တယ်ဆိုတဲ့စကားခဏခဏကြားရတယ်ပြီးတော့ရှေ့စဉ်ကခုနိုင်ငံသားဥပဒေအရပြင်ထန်တယ်ချက်ပြင်းရမယ်ဆိုတော့အမျိုးခဏခဏတောင်းဆိုတယ်ပြီးတော့အဝေးမှာရောက်နေတဲ့ဒုက္ခတွေတားနေရှိတဲ့ဒုက္ခတွေကိုပြန်ပြန်လက်ခံရမယ်ဆိုတော့တောင်းဆိုမှုတွေရှိနေတယ်အဲ့လိုများအပြန်ပေးခဲ့ရင်အဲဒါဟာကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆက်မြင်ပဲဖြစ်တယ်ဒါမဲ့လူအခွင့်ရမှန်ကောင်းမှန်လိမ့်မယ်ကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆက်မြင်ပဲဖြစ်တဲ့အတွက်နဲ့ကျွန်တော်တို့လက်မခံတောင်မှကျွန်တော်တို့အချင်းချင်းဒါဝိဝါဒကွဲပြားဖြစ်လာတယ်ပြီးတော့နိုင်ငံတကာကဒီအပေါ်မှာဟာလာအပြိမပြူပြီးတော့တစ်ဖြည်းဖြည်းကျွန်တော်တို့ကိုတွန်းအားပေးလာမယ်အဲဒီအတိုင်း၆လအောင်တဲ့ဟာလာဒါကိုနိုင်ငံတကာပုံရိပ်ဖြစ်နိုင်ငံတကာအခက်အခဲဖြစ်အဲတွန်းပို့လာမယ်ဆိုတော့ကျွန်တော်မြင်ပါတယ်အဲဒါကြောင့်ဒါကုတ္တနာကိုဖြည့်ရှင်းလို့မရနိုင်ဘူးလား
ဟုတ်ကဲ့ခင်ဗျဒ
ီကော်မရှင်နဲ့လုပ်ခဲ့ပြီးပြီအကြံပေးစာတွေနော်လာပေါင်းများစွာစုံစမ်းဆစ်ဆီပြီးတော့အကြံပေးချက်တွေရှိတယ်ဒါမှမဟုတ်လုပ်ခဲ့ဘူးအခုအရာတွေကိုအားကြည့်ပြီးတော့ဒီအဆွေအလက်ချက်မှာကျွန်တော်ဆက်ပြီးလုပ်မယ်ဆိုရင်ကျွန်တော်ရှင်းရှင်းဟာလာဟိုတရားနဲ့တရားအပြည့်အယူဖြတ်ဖြတ်တရားစဉ်းစားပြီးတော့ကြာကြာရှင်းရှင်းဆွေးနွေးလာမယ်ဆိုရင်တော့အဖြစ်တစ်ခုရကောင်းရဲ့လို့ထင်တယ
်ဒီ
ပုံစံမျိုးနဲ့တော့ကျွန်တော်တို့ကလူအခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးနော်ကျွန်တော်တို့အမျိုးသားအကျိုးစီးပွားဆက်မြင်ပဲဖြစ်လာမယ်ဆိုတာတော့ကျွန်တော်တို့အများအချင်းဒီလိုပဲမြင်တယ်ဒီလိုပဲလက်ခံထားရခင်ဗျာနော
်ဟုတ်ကဲ့ပါခင်ဗျာအီးမေးလ်နဲ့ဆွေးနွေးရတဲ့ဒေါက်တာရှင်တူကလည်းပဲမိမိပြည်တွင်းရေးကိုနိုင်ငံတကာအရေးလိုပုံဖော်နေတဲ့အတွက်အင်တာမှရှင်းလင်းမိပါတယ်တဲ့။ဒါရဲ့ဆွေးနွေးမယ်တော်တော်ရှင်သူဖိတ်ခေါ်ပါမယ်။ကျွန်တော်တို့ထိုင်းနိုင်ငံဖူးခက်ကကိုမင်းခိုင်ကိုမင်းခိုင်ဆွေးနွေးပါခင်ဗျ။
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်လည်းရခိုင်တိုင်းမှာပြရပါပဲ။ဒီကျွန်တော်ဥဖေတန်းပြောတဲ့ဥစ္စာကျွန်တော်ထောက်ခံပါတယ်။နောက်ပြီးတော့ဗါလဲဒီမြန်မာပြည်ရဲ့အရေးကိုနိုင်ငံရဲ့အရေးလိုလုပ်နေလို့ထင်ပါတယ်ခင်ဗျ။နောက်ပြီးတော့အာကိုပြာနယ်တို့ပါတို့ပုဂ္ဂိုလ်ကြီးရတာဘာမှမပြောဘူး။ဒါမဲ့အဲဒီလိုလာလို့ရှိရင်အဲလူအခွင့်ရေးပေရန်ကြီးကပါလာမှာဆိုတော့တို့တို့ဌာနေတိုင်းရင်းသားတွေရဲ့အာစိတ်ဆန္ဒတွေမေ့သွားမှာဆိုရမယ
်။ဟုတ်ကဲ့ပါ။ကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်။
နောက်တော့ NLD အစိုးရကလည်းအာနိုင်ငံဖိအားတွေတော်တော်ကြောက်နေတဲ့ပုံစံလေးကြောက်ဟိုလူကြောက်ရဒီလူကြောက်ရအဲ့ဒီဖြစ်နေတယ
်။ဟုတ်ကဲ
့။ဒါတကယ်တော့အဲမြန်မာကိုပြည်တွင်းရေးကိုနိုင်ငံအရေးလိုမလုပ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ကိုမခင်ကျေးဇူးအများကြီးတင်ပါတယ်တရမျိုးကဦးလာမြင့်ဆွေးနွေးရမယ်အလှပါဦးလာမြင့်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့တစ်ချက်ဆွေးနွေးလိုပါတယ်နိုင်ငံသားကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါတာကိုတော့ကျွန်တော်မူရကျွန်တော်ကြိုးဆိုပါတယ်ဘာလို့လဲဆိုတော့ဒီဖြီးတွေဖြီးတွေများလာလို့ရှိရင်ကျွန်တော်တို့ရွေးချယ်ကြအဖြစ်နေပေကပိုးပြီးကျယ်ဝန်းလာမယ်ပိုးပြီးတော့လည်းကျွန်တော်တို့အစီအသဘောဆောင်မယ်လို့ကျွန်တော်ထင်ပါတယ်အဲနောက်တစ်ချက်ကျွန်တော်ထောက်ပြချင်တာကတော့အဲ့ဒီပုဂ္ဂိုလ်တွေကိုကျွန်တော်တို့ညံပူဇော်ကပေးရမယ်ဗာညာဆိုပြီးတော့အခုFacebook တွေမှာတက်လာတာတွေ့ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံဖြစ်နေတော့အဲ့ဒီဈေးတွေကနည်းနည်းများထောက်မလားပေါ့နော်အဲ့ဒါလေးတစ်ချက်ကျွန်တော်စိုးရိမ်နေရှိပါတယ
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစုံစမ်းရေးကော်မရှင်ပေးထားတဲ့တာဝန်တွေထဲမှာဒီရခိုင်ရေးဖြစ်ရတဲ့ cost ပေါ့နော်အကြောင်းရင်းကိုရှားဖို့ဆိုတာကျွန်တော်မတွေ့ဘူးခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကျွန်တော်ဒီသမိုင်းဖြစ်ချက်တစ်ခုကျွန်တော်ကိုးကားလိုပါတယ်ဟို1930ခုနှစ်လုံကာလာတို့ကကလားဘာမှာဒီကြုံဆိုတာဖြစ်ခဲ့ပါတယ်အဲ့ဒါဗမာပြည်ဒီကြီးလုံးဖြစ်တာပါဒီကြီးလုံးဖြစ်တော့အသေးကြောက်တွေလည်းညာနဲ့ချီပြီးရှိခဲ့ပါတယ်ပြီးတဲ့အခါကျတော့အဲ့ဒီတော့ကအင်္ဂလိပ်ဘီရင်ကန်ကဒီလိုပဲစုံစမ်းရေးကော်မရှင်တူဖွဲ့ပါတယ်အဲ့ဒီကော်မရှင်မှာတော့အဲ့ဒီတော့ကလွတ်တော်အမတ်တွေရှင်းနေပြီးနောက်တစ်ဖက်အရသားတွေပါပါတယ်နောက်အဲ့ဒီမှာဒီဘီရင်ကန်ကချပီးတဲ့ညဏ်ညွန်ချက်ထဲမှာဒီဖြစ်ရတဲ့အကြောင်းရင်းကိုသူကရှားပါဆိုပြီးတော့ပြောထားတယ်ဆိုတော့ကော်မရှင်ရဲ့အဲ့ဒီစာဖွေသိရှိချက်ကတော့ဘာလို့ဆိုလို့ရင်ဒီဖြစ်ရတဲ့အကြောင်းရင်းကတဲ့ဒီအဲ့ဒီကဖြစ်တဲ့ကျွန်တော်တို့ဒီဟိုဗုဒ္ဓဘာသာကိုဟောဖြစ်တဲ့ဟိုဆောလောကကြီးတဲ့သာဝတ္ထုရှိတယ်မော်လ
ီဟုတ်ကဲ့ဦးဦးတမ်းမြေထုတ်ပေးပါ
သာဝတ္ထုဖြစ်ရတာအဓိကမဟုတ်ဘူးတဲ့သူတို့ပြောတဲ့ဥစ္စာက1930ပြည့်နှစ်ကမ္ဘာစီးပွားရေးအကျတည်းကြီးကဗမာပြည်ကိုလည်းရိုက်ခတ်လာတယ်စပါးသေးတွေကျတယ်အဲ့ဒီခါကျတော့ဗမာတိုင်းသားတွေကနိုင်ငံသားတွေပေါ်မှာငါတို့စူဝါရီကိုလာပြီးလူရက်တယ်လို့ညင်းလာတဲ့အတွက
်ဟုတ်ကဲ့
အချိန်ကအဲ့ဒါအကြောင်းတရားလို့အဲ့လိုဒီသူတို့ကြာဖွေထားတွေ့ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကတွန်းချင်တာအခုဒီကော်မရှင်အနေနဲ့လေးပဲ cost ကိုအဲ့လိုနည်းနည်းစဉ်းစားကြဖို့ဟိုကျွန်တော်အကြံပေးပါတယ
်ဟုတ်ကဲ့ခင်ဗျာညံပူဇော်ကကိစ္စတော့ကျွန်တော်တို့တေချာမသိရသေးပါဘူးဘလို့ပါညာဘလို့ပြီးမယ်ဆိုတာထားပါတော့နော်အဲ့ဒီကိစ္စတော့ကျွန်တော်နောက်တစ်ခါလည်းဆက်ခေါ်ပါမယ်ကျွန်တော်တို့အချိန်နည်းနေပါပြီစစ်တွေမျိုးကဥလှဝင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဦးလာဦးပါခင်ဗျာကျွန်တော်ကကျွန်တော်ပြောမယ့်အကုန်လုံးဥပဒေပြောတာတော့ဟိုမှာပြောတာခလုံးပါသွားပါပြီကျွန်တော်တူပဲပြောပါမယ်ဒီလူတွေကိုဒီနိုင်ငံတကာကော်မရှင်တွေကိုလက်မခံရှိဒီမှာရှိနေတဲ့အစ္စလာမ်တွေကိုဗောမွတ်စလင်တွေကိုဒီအခုပိတ်ပင်ထားတဲ့ဖိနှိပ်ထားတဲ့ခရီးသွားလာခွင့်တို့ပညာသိရင်ခွင့်တို့လောကခွင့်တို့အပြေဝခံစားခွင့်ပေးလိုက်ဒါဒီလန်တကူကော်မရှင်ကလုံးမရှိလို့ရှိဒါကိုသူတို့ရသိရတိုက်တယ်ခံစားခွင့်ကိုပွင့်ပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးလာဝင်ကျေးဇူးများကြီးတင်ပါတယ်နောက်ထပ်ကကျွန်တော်ရန်ကုန်မြို့ကဦးကျော်လင်းဦးကျော်လင်းဆွေးနွေးပါခင်ဗျာ
အော်ဒီလိုဟိုကျွန်တော်ပြုနေငယ်ရုပ်အခြေခံပါဗျာနောက်ပြီးတော့လူအခွင့်ရေးဆိုပြီးတော့ပြောနေပြီပဲကျွန်တော်အကြေခါလို့ရတာကဒီခုအဲဒီမှာဘာမှကဘာသိပြီးနေတာပေါ့ဗျာနိုင်ငံတည်းရဲ့အချုပ်ချာအာဏာနဲ့နေနေမိတ်ဆိုင်ရာအဲ့ကျွန်တော်မင်းစပယ်လောမှာပြည်သူ့ဥပဒေကိုလည်းကျွန်တော်နိုင်ငံတည်းကကာကွယ်ရေးအစိုးရတွေမှာတာဝန်ရှိတယ်ဒါမှမဟုတ်အစိုးရလူခွင့်ပေးနေတာလူခွင့်ဆိုတာလည်းကျွန်တော်တို့အစိုးရတွေဒီရှိနေတဲ့ပြည်သူ့ဥပဒေကိုယူမဆိုင်ဘူးဆိုရင်ဆိုတော့ကျွန်တော်တို့ထောက်ခံရှင်းစင်းမှုကိုအဲ့နိုင်ငံရေးဥပဒေဘာမှမလုပ်ခွင့်ရကြမလို့မဟုတ်ဘူးမတင်လိုက်ရတယ်ဆိုတော့ပုံစံမျိုးနဲ့နိုင်ငံတကာဟုတ်ကဲ့တို့ငါတို့မရရအောင်လုပ်မယ်ဆိုတဲ့အချက်ကြီးကြတော့လူခွင့်နဲ့မကဘူးတော့နိုင်ငံတကာအချုပ်ချာတော့တည့်ရဆက်ပြဆော်ရတာဖြစ်သွားပြီဗျာအဲ့တော့အဲ့ဒါမျိုးကြတော့လေကျွန်တော်တို့ဘန်တော့ပူရလို့ရှိတယ်။နိုင်ငံတကာရဲ့အချုပ်အခြာအနာကိုပြောမယ်ဆိုလို့ရှိရင်တော့ဗျာဒီနိုင်ငံကြီးကလောဆော့ဖို့ကမရှိပါဘူး။အဲ့ဒီဒေတာတွေကိုပြန်စစ်ဆေးပြီးဒေတာကတိုင်းရင်းသားတွေနဲ့နောက်မှဝင်ရောက်လာတဲ့လူတွေပြောမယ်ဆိုရင်တော့ဒီဟာကီနာအစိုးရကလည်းပြောခဲ့ပြီးဘာမှပြောမဝင်ရောက်တော့ဘူးညာများတယ်။ကျွန်တော်ကဘင်္ဂလားဒေ့ရှ်မှာဝင်ရောက်လာတော့အဲ့ဒီဆိုရင်ဆိုဒီမျိုးဆိုပြီးတော့ပြောပြီးရှိတာပဲ။အဲ့ဒီကျွန်တော်အစ်စီနဲ့ခုရက်မကောက်ဘူး။ဟိုဘင်္ဂလားဒေ့ရှ်ကောက်နေပြီလူပေါင်း၄သိန်းတိတိရှိတယ်
။ဟုတ်ကဲ့ဦးကျော်လင်း
။အဲ့တော့ကျွန်တော်တို့အဲ့ဒီအရင်ကိုဟိုကနေရမလာမှသူထုတ်ပြန်တော့မယ်ကျွန်တော်တို့ဒီမှာလူဆိုင်ချီရှိတော့ထုတ်ပြန်ရေပုံရှုပ်ကုန်ပါတော့
ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဥပိသန်နောက်ဆုံးအချုပ်လေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့လေဒီရဖိုင်ပြည်နယ်မှာအဲ့ဒါဒီမွတ်စလင်ကိစ္စနဲ့ဆိုရင်ကျွန်တော်တို့မီလီယံတစ်ခုလို့ပေါ့ဗျာဘူဘူချက်မှကြပါတယ်အဲတကယ်တမ်းခံစားရတာကလည်းဒီနှစ်ဖက်လူအဖွဲ့အစည်းတွေပဲအဲခံစားခဲ့ရတာဖြစ်ပါတယ်ဒါတော့ဒီလူတွေဥပမာလဲကျွန်တော်တို့အနေနဲ့အဲ့နိုင်ငံသားမဖြစ်စေရင်တို့เนาะအဲ့လိုမျိုးလဲဆန္ဒမရှိပါဘူး။ဒါဖြစ်ဖြစ်ဖြစ်ထိုက်တဲ့တွေကိုဖြစ်အောင်လဲကျွန်တော်တို့အနေနဲ့အားပေးနေပါတယ်၊တိတ်တွန်းနေပါတယ်။ဒါကြောင့်လည်းပဲ82ခုနိုင်ငံသားဥပဒေတစ်ခုပဲကျွန်တော်တို့မှာကအားကိုးရအဆုံးဖြတ်ပေးစရာရှိပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးရလာဖို့ဆိုရင်အဲ့ဒီ82ခုနိုင်ငံသားအဒီဒီဟိုရင်းမှာပေါ့နော်။လုပ်ငန်းစီမှာပေါ့ဟိုဒါပါဝင်လျှောက်ထားပြီးတော့ဟိုရစီရှိပါတယ
်။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ပြည်နယ်ဆွေးနွေးပေးသူပေါင်းစနေသူအားလုံးကျွန်တော်ဒီမှာပဲဆက်လိုက်ရပါစီ
စနေနေ့ညထုံလွင်ခဲ့တဲ့ဒါရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကျဉ်းချုပ်ပြီးတော့ဒေါခင်မြတ်တက်ကကြေညာပေးပါမယ
်အိန္ဒိယနိုင်ငံကို၄ရက်ကြာခေတ်သွားရောက်နေတဲ့သမရဦးထင်ကျော်ဟာမနေ့ကစနေနေ့မှာဘီယာတီနယ်ကဗုဒ္ဓဂါယာကိုတွားရောက်ပြီးဗုဒ္ဓမြတ်ဖျားဖွင့်တော်မူရာနေရာဖြစ်ထွတ်မြတ်ထားတဲ့မဟာဗောဓိပင်ကိုတွားရောက်ဖူးမြော်ခဲ့ပါတယ်။သမရနဲ့သမရကြော်တို့ဟာအဖွဲ့ဝင်32ပါးတဲ့ကိုယ်စားလှယ်ဖွင့်တဲ့အတူဗုဒ္ဓဂါယာကနေတမန်ကျော်ဝေးတဲ့ဂါယာနိုင်ငံတကာလေးစိတ်ကိုအထူးလေးနဲ့လာရောက်ခဲ့တာဖြစ်ပါတယ်။ထိမ့်သိရမယ့်ကပအမွေနှစ်ဆင်းဝင်တဲ့ပကံပါဝင်မြန်မာနိုင်ငံအလဲပိုင်းမှာပြင်းအား6တသမရှိငှရှိငှင်းလှုပ်သွားတဲ့အတွက်မြန်မာစုအနေနဲ့နိုင်ငံသားတွေပေါ်အထူးကြုံနာတက်ကြောင်း UNESCO ညွှန်ကြားမှုချုပ်ကပြောပါတယ်။ပကံကပျက်စီးမှုတွေကိုအကဲဖြတ်နိုင်ရင်လည်းလိုအပ်တဲ့အကူအညီတွေပေးနိုင်ရတဲ့ UNESCO ဘက်ကကျွမ်းကျင်သူတွေကိုဆေလွတ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ Syria သဘုံတွေဝိုင်းထားတဲ့အလက်ပိုကိုကုလသမဂ္ဂကအကူအညီပေးဖို့အတွက်အရေးပေါ်တုံ့ပြန်မှုအစီအစဉ်တစ်ခုကိုဆွဲပြီးပြီလို့ကုလသမဂ္ဂကကြေညာလိုက်ပါတယ်
။သတင်းချင်းချုပ်ကိုဒေါခင်မြတ်တက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့ Engineer ကတော့ Derek Smith ဖြစ်ပါတယ်။ကျမတို့နာနာချက်ပါရှင်။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.